Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇူလိုင်လ1ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ 9:00 ထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးပါတယ်ရေဒီယိုကလည်းလိုင်းမီတာ24 40နဲ့51လိုက်လပ်မီတာ190အပြင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါ Israel နဲ့ Hezbollah တို့ကြားစေးပရိပခမဖြစ်အောင်ကာကွယ်ဖို့ပိုင်းဖြတ်ထားတယ်လို့ American နိုင်ငံရေးဝန်ကြီးကပြောပါတယ်အရာချင်းွေတတ်မှတ်ချက်တွေကိုကျော်လွန်ဖောက်ဖျက်တဲ့ဆိုရဲဆွဲချက်နဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုရေးယူမယ်လို့မြန်မာစစ်ကောင်စီကကြေညာပါရယ်အမေရိကန်သမ္မတဟောင်းထရမ့်အနေနဲ့သူ့ရဲ့သမ္မတတတန်းတွင်တရားဝင်ဆောင်ရွက်မှုတွေပေါ်တရားပြန်ဆွဲဆိုခံရခြင်းကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ပါရယ
်တရင်ဆောင်ပါတွေမှာတော့ဈေးနှုန်းထိတ်ချုပ်ရေးအဖမ်းစီတွေပေါ်တုံ့ပြန်ချက်မရရတိုက်ပွဲအခြေအနေချင်းပြည်နယ်မှာတူပီမြို့ကိုသိမ်းလိုက်ပြည်တဲ့နောက်အခြေအနေစတဲ့တရင်ဆောင်ပါတွေကိုနားဆင်ကြမှာပါဒါပြင်ဘန်ကောက်ကအလုတ်ကိုင်းပြပွဲနဲ့ယူကရိန်းကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီအကြောင်းတွေကိုလည်းကြည့်ရှုကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူး၊စီးပွားရေး၊လူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်တဲအောင်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ
်။လေဗနွန်နိုင်ငံတောင်ပိုင်းကဟစ်ဘိုလာတပ်ခရီးသမားတွေနဲ့အစ္စရေးတပ်တို့ကြားကပဋိပက္ခတွေအရှိန်မြင့်ပြီးတော့စစ်ပွဲတရက်ထိဖြစ်မလာအောင်အခိုင်အမာကာကွယ်သွားဖို့ဆုံးဖြတ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကတနင်္လာနေ့မှာပြောပါရယ်အစ္စရေးနဲ့ဟစ်ဘိုလာတို့ရဲ့အခြေအနေဟာစစ်ပွဲတရက်အဖြစ်ဦးတည်သွားနိုင်တာကိုဝန်ကြီးဘလင်ကင်အတိအမှတ်ပြုဝေမယ်လို့အထက်ကပါဝင်ပတ်သက်နေသူတူကမှစစ်ပွဲဖြစ်မှာကိုမလိုလားကြပါဘူးလို့ပြောပါရယ်ဟစ်ဘိုလာတို့ဘက်ကစစ်ဖြစ်ချင်မှာမဟုတ်သလိုအစ္စရေးဘက်ကလည်းလိုအပ်ရင်တိုက်ဖို့စစ်ပွဲတရက်ပြင်ဆင်ထားတာမျိုးရှိကောင်းရှိနိုင်ပေမဲ့သူတို့လည်းစစ်ဖြစ်ချင်မှာမဟုတ်ပါဘူးလို့ဝါရှင်တန်အခြေစိုက် Broken Institute မှာဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါစစ်ဖြစ်လာရင်လူအများအပြားသိဆုံးနိုင်တဲ့အတွက်လေဗနွန်ကလည်းစစ်ဖြစ်မှာမဟုတ်တဲ့အပြင်အီရန်နိုင်ငံကလည်း Hezbollah တို့ကိုဝှက်ဖဲချက်တစ်ခုလိုလိုအပ်တဲ့အခါထုတ်သုံးနိုင်အောင်လို့ထိန်းထားခြင်းနဲ့အတွက် Hezbollah လက်နက်ကိုင်အဖွဲ့ပျက်စီးသွားတာမျိုးလိုလားမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်အီရန်တို့ကြောထောက်နောက်ခံပေးထားတဲ့ Hezbollah ရဲ့ချိန်ချောင်းမှုတွေကိုကင်တွယ်ဖြစ်ရှင်းနိုင်အောင် Israel ဘက်ကသူ့ရဲ့တပ်ဖွဲ့တွေပုံမခွဲဝေချထားမဲ့လက္ခဏာတွေထွက်လာချိန်မှာပဲဝန်ကြီးဘလင်ကင်ရဲ့မက်ဆေ့ချ်ကထွက်လာတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုရုရှားရောအပြေအဝစစ်ဆင်နွှဲခဲ့တဲ့2022ခုနှစ် February လနောက်ပိုင်းရုရှားတပ်ဖွဲ့ဝင်တေဆုံးမှုအတော်များတာကိုစစ်ဘက်သတင်းထောက်အတော်များများရဲ့လက်တော်စုံစမ်းကောက်ယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်လွတ်လပ်တဲ့ရုရှားသတင်းဌာန Important Storage က2022ခုနှစ် February လနောက်ပိုင်းစစ်မျက်နှာမှာတည်ဆုံးခဲ့တဲ့ရုရှားစစ်ဖက်တပ်ဖွဲ့ဝင်9,000ရှိတာကိုဇွန်လနောက်ပိုင်းမှာတွေ့ရှိခဲ့ပါတယ်ရုရှားအစိုးရရဲ့ကိန်းဂဏန်းတွေအရ2023တနစ်ထဲမှာတည်းယူကရိန်းစစ်ပွဲမှာတည်ဆုံးခဲ့တဲ့ရုရှားတပ်ဖွဲ့ဝင်4,000ခွဲရှိပါတယ်ရုရှားလွတ်လပ်တဲ့သတင်းဌာန Media Zona နဲ့ PPC ရုရှားဌာနတို့ဇွန်လအစောပိုင်းကစုံစမ်းမှုအရဆိုရင်တော့ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲခဲ့တဲ့နောက်ပိုင်းတည်ဆုံးခဲ့တဲ့ရုရှားတပ်သားက6,400ရှိကြောင်းအတည်ပြုပါရယ်စစ်သတင်းထောက်တွေကအမှန်တကယ်တည်ဆုံးသူအရအတွက်အနည်းဆုံး20လောက်ပုံများနိုင်တယ်လို့လည်းပြောဆိုကြပါတယ်ဥရောပမှာရှိတဲ့အမေရိကန်စစ်ဖက်ပုံကိုယ်ရင်းနဲ့စစ်အခြေဆက်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရနိုင်ခြင်းရှိနေတဲ့ဆိုတဲ့ထောက်လိုက်ရေးသတင်းတွေကြောင့်လုံခြုံရေးသတိပေးချက်တွေထုတ်ပြန်ထားပါတယ်စစ်စခန်းတွေမှာ Force Protection Condition ကာကွယ်ရေးသတင်းပေးသတိပေးချက်တွေထုတ်ပြန်ထားတယ်လို့အမေရိကန်ဥရောပစစ်အခြေဆက်စခန်း EUCOM ကအမေရိကန်ကာကွယ်ရေးအရာရှိသူက VOA ကိုတနင်္လာနေ့မှာအတည်ပြုပြောဆိုပါတယ်ထောက်လိုက်ရတဲ့တဲ့မှာအချက်လက်တွေနဲ့ပတ်သက်လို့တော့အဲ့ဒီအရာရှိကပြောဆိုမသွားပါဘူး။နိုင်ငံအတော်များကအကြမ်းဖက်မှုတံမြန်ချင်းမုံရဲ့အရာရှိတွေကလည်းမကြခင်ကျင်းမာတော့မဲ့ပြင်သစ်အိုလံပွဲတော်ကာလတဝိုင်းနဲ့စစ်အခြေဆက်စခန်းတွေအပေါ်ချိန်ချောက်မှုတွေတိုးလာတယ်လို့သတိပေးထားတာပါ။ EUCOM ကတင်းလာနေကထုတ်ပြန်ချက်မှာတော့ချိန်ချောက်မှုတခုတည်းကြောင့်မဟုတ်ပဲဖက်ပေါင်းစုံအခြေအနေတွေကိုထက်သွင်းစစ်ဆေးပြီးမှအခုလိုလုံခြုံရေးတိုးမြင့်ထားရတာဖြစ်တယ်လို့ဖော်ပြထားပါတယ်။
UAE American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 4013ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် အင်ယာချင်းငွေသတ်မှတ်ချက်တွေကိုကျော်လွန်ဖောက်ဖျက်တဲ့ဆိုရဲဆွဲချက်နဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုအရေးယူမယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်။ရုံးမဘဏ်မြန်မာနိုင်ငံသားများဘဏ်အေယာဝတီဘဏ်အသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ် UAB ဘဏ်မြန်မာမက်ထရိုဘဏ်နဲ့ဆောက်လုပ်ရေးအင်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်တို့ဟာအင်ယာချင်းငွေဆိုင်ရာဗဟုဘဏ်သတ်မှတ်ထားချက်ထက်ကျော်လွန်ဖောက်ဖျက်ခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်အဲ့ဒီဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ဆိုတဲ့အပြင်စီစစ်ကြီးကြပ်မှုအားနည်းခဲ့တဲ့ဗဟုဘဏ်တာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့ဖော်ပြပါတယ်။ဗဟုဘဏ်သတ်မှတ်ချက်ကိုကျော်လွန်ပြီးတော့အင်ယာချင်းငွေထုတ်ပေးခဲ့တာကိုငွေရေးကြေးရက်အဖွဲ့အစည်းများဥပဒေပုံမှာတင့်ငါလေးအရာထိရောက်တဲ့ဒဏ်ကြေးပေးဆောင်စေမယ်လို့ဆိုပါတယ်။ရောမဘဏ်အယာဝတီဘဏ်နဲ့ UAB ဘဏ်တွေဟာထင်ရှားတဲ့ဘဏ်တွေဖြစ်ကြပြီးတော့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေပိုင်ဆိုင်ကြတာဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကိုရှုံးနိမ့်ခဲ့တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သမ္မတသက်တမ်းအတွင်းတရားဝင်ဆောင်ရွက်မှုတွေမှာတရားစွဲခံရတာမျိုးကနေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကတနင်္လာနေ့မှာဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့လည်းတရားဝင်မဟုတ်တဲ့ဆောင်ရွက်ချက်တွေကိုတော့တရားစွဲဆိုမှုတွေကနေကင်းလွတ်ခွင့်ပေးမထားပါဘူး။တရားသူကြီး၉ဦးရှိတဲ့တရားရုံးချုပ်ဟာထောက်ခံမဲ့၆မဲ၊ကန့်ကွက်မဲ၃မဲနဲ့အတည်ပြုခဲ့တာပါ။ဘလို့ဆောင်ရွက်ချက်တွေကိုတရားစွဲဆိုနိုင်မလဲဆိုတာကိုတော့တရားရုံးတွေကဆက်လက်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိနေတဲ့ Trump ရဲ့အမှုတွေကိုလာမယ့် November 5ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ကြားနာစစ်ဆေးနိုင်မှာမဟုတ်ပါဘူး။လာမယ့် November ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့မယ်ဆိုရင်တော့2020ရွေးကောက်ပွဲနဲ့ဆက်စပ်နေတဲ့ဆွဲချက်တွေနဲ့ Trump တရားရင်ဆိုင်ရနိုင်ခြင်းရှိပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်တော့ရှေ့နေချုပ်ကိုသူ့စိတ်ကြိုက်ရွေးချယ်ခန့်အပ်နိုင်တဲ့အတွက်သူ့အမှုတွေပယ်ဖျက်ပြစ်နိုင်ပါတယ်။ဗုဒ္ဓဘုရားရှင်ဝင်စားတယ်ဆိုပြီးတော့တချို့ကယုံကြည်နေကြတဲ့နီပေါနိုင်ငံကလူငယ်အမျိုးသားတယောက်အရွယ်မရောက်သေးတဲ့မိန်းကလေးတယောက်ကိုလိမ့်မိုင်းဆိုင်ရာစော်ကားမှုနဲ့နီပေါတရားရုံးတစ်ခုကတနင်္လာနေ့မှာ1020နှစ်ပြည်ဒဏ်ချမှတ်လိုက်ပါတယ်။ရမ်ဘဟာဒူအမ်ဘန်ဂျန်အနေနဲ့အဲ့ဒီမိန်းကလေးကိုနှစ်နာကျေဒေါ်လာ3,900ပေးဆောင်ရမယ်လို့တရားရုံးချုပ်တရားရုံးအရာရှိစီဂီဒါကပါကပြောပါတယ်2005ခုနှစ်ကနီပေါနိုင်ငံကတောထဲမှာ10လောက်ထိမစားမတောင်မအိပ်ပဲတင်မြခွေထိုင်နေတဲ့ဆယ်ကျော်သက်အရွယ်ဘန်ဂျန်ကိုပုဒ်ရဝင်စားသူဆိုပြီးတော့ထောင်းနေချီလူတွေကကိုးကွယ်ခဲ့ကြတဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေရလာခဲ့တာဖြစ်ပါတယ
်မနက်ခင်းနောက်ဆုံးသတင်းတွေကိုနားလည်ကြည့်ညာပေးကြပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်သမ္မတထားတဲ့စံစည်းနှုန်းတွေထက်ပိုပြီးအမျက်တင်ရောင်းချတယ်လို့ဆွဆွဲပြီးစံစဘာလုံခြုံရေးခုနှစ်ဦးနဲ့ဂျပန်နိုင်ငံသားမစ္စတာကာဆာမတ်ဆုဟီရိုရှိအပါဝင်အယောင်စင်တာတာဝန်ရှိသူ၄ဦးစုစုပေါင်း၁၂ဦးကိုဖမ်းဆီးအရေးယူထားတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဈေးကွက်တည်ငြိမ်ရေးအတွက်လုံခြုံရေးတွေကိုဖမ်းဆီးဖြေရှင်းနိုင်ပါသလား။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
ဆန်စီနိုအစမတန်ရောင်းချတဲ့ဆိုတဲ့ဆွဆွဲချက်နဲ့ Iron Orange Supermarket လုပ်ငန်းရဲ့အမှုဆောင်ချုပ်ဂျပန်နိုင်ငံသား Mr. Kasamatsu Hiroshi အပါအဝင် City Mart နဲ့ One Stop Mart ကတာဝန်ရှိသူတွေအပြင်ရန်ကုန်နေပြည်တော်နဲ့မန္တလေးကဆန်လုပ်ငန်းရှင်တချို့ကိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ထောင်တန်၃နှစ်အထိချမှတ်နိုင်တဲ့ရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်၅နဲ့အရေးယူသွားမယ်လို့ပြောပါတယ်ဈေးကွက်တည်ငြိမ်ရေးအတွက်ဆိုပြီးလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာနီလမ်းမှန်ကန်တဲ့အဖြစ်ရှာမှုမဟုတ်ဘူးလို့စီးပွားရေးပညာရှင်တွေလုပ်ငန်းရှင်တွေကရှုမြင်ကြပါတယ်ဒီလိုဖမ်းဆီးမှုတွေကြောင့်ထင်သလောက်ဈေးတည်ငြိမ်လာမှာမဟုတ်တယ်လို့စီးပွားရေးအတွက်ဖြေကောင်းမရနိုင်ဘူးလို့စီးပွားရေးပညာရှင်တို့ကထောက်ပြပါတယ
်ဈေးတော့အာမနဲ့ထင်ရမယ်ဒီလိုစီးရမယ်လို့လုံတာပေါ့လေဘယ်လောက်ပဲဖမ်းမဖြစ်ဘယ်စီးကြရတာကြောက်မှုရှိဘူးဒီလည်းကြာမှာမဟုတ်ဘူးလူတွေဦးနီးလို့ဆိုနေသူ့အောင်ဆောင်ပြီးတော့အချင်းတွေရှုပ်ရောင်းတာလို့အဲ့ဒါကိုသိချော်တာဘာကိုတူရသမှောက်ကိုသိတာသူ့ဘောင်းရှိတော့
ဆန်းစင်းမြင့်တက်တာဟာလုပ်ငန်းရှင်တွေနဲ့ဈေးကစားသူကုန်တယ်တွေကြောင့်လို့စစ်ကောင်စီကသတ်မှတ်ပြီးနိုင်ငံတော်ဆန်းစပန်းလုပ်ငန်းရှင်58ဦးနဲ့ဈေးဝယ်စင်တာနဲ့စတိုးဆိုင်53ခုကတာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးတာတွေလုပ်ပါတယ်ဒီထဲက12ဦးကိုအခုလို့အရေးယူတာပါရွှေနဲ့စားသုံးစီသမားတွေကိုထင်းချုပ်တဲ့ဤအတိုင်းပြည်ရင်းဆန်စင်တို့မြင့်တက်နေတာကိုထင်းချုပ်ဖို့ဆန်စပါးလုပ်ငန်းရှင်တွေကိုလည်းစစ်ကောင်စီကအလားတူကင်တွယ်လာတာပါ ဆီယနာတင်ပြီးပြည်ရင်းဆန်စီဟာအာနာမသိခင်ကပေါက်စီးထဲသုံးဆန်နီပါမြင့်တက်လာခဲ့ပါတယ်။ဒါဟာဆယ်နှစ်ကျော်အတွင်းအမြင့်ဆုံးစီးနှုန်းဖြစ်လာတယ်လို့စံကုန်တွေနဲ့လက်လီရောက်ချသူတွေကပြောပါတယ်။စံကုန်တွေကတော့အခုလိုစံစဘာဈေးတက်လာရတဲ့အချက်ကဈေးကစားမှုထက်စဘာပေါ်ချင်းဝဲလောင်သူများလာတာမို့စဘာဈေးခုန်တက်သွားရတာဖြစ်တယ်လို့သူ့အမြင်ကိုပြောပါတယ်
။ပြောမယ်ဆိုရင်တော့လက်ထဲဘလူးမှပတ်စံမထားကြတော့လည်းကိစ္စကြောင့်ဖြစ်ကြတာ။စဘာဆိုတဲ့မျိုးသားကလည်းအခုပေါ်လာတာအခုချက်ချင်းချက်ရောင်းလို့မရဘူးလေစဘာတိုင်းထားရတာလေတစ်ပတ်လုံးလဲပတ်သွားသွားတင်းတရာရှိတယ်ဆိုရင်တင်းတရာလုံးချက်ချင်းချက်ရောင်းလို့မရဘူးနှစ်ပေါက်အောင်ပေးနိုင်ဖို့အတွက်ကိုဝယ်လောင်ထားရတယ်အဲဝယ်လောင်ထားတဲ့အခါကျတော့တူကိုစံမဟုတ်တဲ့စံသမားမဟုတ်တဲ့လူတွေကဝင်ဝယ်ကြတာပေါ့ညံ့မှန်းသိတော့အဲ့မှာအကုန်လုံးတူလောက်တူဝယ်ကိုဝယ်ဆိုတဲ့အခါမှာဈေးရပုံပုံမြင့်သွားတာ
ဈေးခွက်ထဲမှာရောင်းရမယ်စံစဘာဈေးနှုန်းတွေကတော့စံစဘာအတင်းချုပ်ကလအလိုက်သတ်မှတ်ပေးနေတာပါအဲ့ဒီဈေးနှုန်းတွေကိုခြေခံပြီး20ရာခိုင်နှုန်းအထိဈေးကွာပြီးရောင်းချခွင့်လဲစံစဘာအသင်းကခွင့်ပြုထားပါတယ်။ဒါပေမဲ့လည်းအသင်းချုပ်ကသတ်မှတ်ထားတဲ့ဈေးနှုန်းတွေနဲ့ဈေးခွက်ထဲကဈေးကအဆမတန်ကွာဟနေပါတယ်။လက်ရှိပြင်ပဈေးကွက်မှာစံကြောအမျိုးအစားတွေကတဲအိတ်ကိုချက်2သိန်းနဲ့ကတ်နေပြီးဈေးရအဲ့မထလိုစံတွေကတော့တဲအိတ်ကိုချက်3သိန်း200ကျော်ဈေးပေါက်ပါတယ်။စစ်ကောင်စီအရေးယူခံရသူတွေထဲမှာတော့ Iron Orange ရဲ့ဂျပန်နိုင်ငံသားအပြင် City Mart, One Stop Mart, Singi Ha စတဲ့မြန်မာပြည်ထဲမှာနာမည်ရှိတဲ့ဈေးဝယ်စင်တာတွေကတာဝန်ရှိသူတွေလည်းပါဝင်ပါတယ်။ဆန်ဈေးကိုဖိအားပေးချခိုင်းဖို့ဆိုတာရေရှည်အတွက်အဖြစ်မဟုတ်တလို့ဒီလိုလှုပ်ဆောင်မှုကနောက်ဆက်တွဲဆူဂျူးတွေရှိလာနိုင်တယ်လို့စံကုန်တဲ့တဦးကအခုလိုထောက်ပြပါတယ်။
သားလုတ်ကလေးကမားတော့မားနေတာပေါ့သူတို့ကင်ကြွယ်တင်တာကစဘာမပေါ်ခင်ဆက်ကြားမှာကင်ကြွယ်တင်တယ်စဘာပေါ်ပြီးတော့လောင်လက်တွေကြားတဲ့လက်သေးရောက်သွားတဲ့အချိန်မှာဈေးကချဖို့ကတော့ခက်သွားမယ်နောက်နှလားအောင်နေတော့တကယ်သတ်မှတ်ဈေးအောက်ကိုပြန်ဝင်သွားလိမ့်မယ်ဒါဒီတစ်နှစ်အတွက်ပြေလည်သွားလိမ့်မယ်လာမယ့်နှစ်ကတော့ခံမှန်းကခက်သွားမယ
်ရွှေဈေးဆန်ဈေးစားသုံးစီဈေးဆက်သုံးစီဈေးနိုင်ငံခြားငွေလဲနှုန်းစတဲ့ဈေးကွက်တွေကိုတည်ငြိမ်ဖို့ဆိုပြီးစစ်ကောင်စီကကော်မတီတွေဖွဲ့ထင်းချုပ်ပေးမယ်အနာသိမ့်ပြီးကြတဲ့အခါကုံဆွေးနှုံးတွေအလုံးအစမတန်မြင့်တက်ခဲ့သလိုမြန်မာကျပ်ငွေတန်ဖိုးကလည်းဆက်လက်ထိုးချနေစေဖြစ်ပါတယ်စစ်ကောင်စီကလက်ရှိမှာရွှေဘူပေါ်ဆန်းမွေစံကြောတိတ်ကိုချက်3,350ကနေချက်3,450နဲ့အမထစံချတ်တိတ်ကိုချက်9,900ကနေ9,900အတွင်းသာရောင်းချဖို့သတ်မှတ်ပေးထားတာပါဒီအတိုင်းမရောဘူးဆိုရင်တိုင်နိုင်တဲ့အကြောင်းထုတ်ပြန်ပြောဆိုထားပေမဲ့လက်ရှိဈေးကွက်မှာတော့ရွှေဘူပေါ်ဆန်းမွေစံကြောတိတ်ကိုကျပ်3,800စံချမ်းတိတ်ကိုကျပ်3,000ဈေးပေါင်နေစေဖြစ်ပါတယ်ရှင
်။မတ်တင်ကြီးတိုင်ပြောပြခဲ့တာပါအခုတော့တိုက်ပွဲတွေပဲလက်ကြအောင်ပါမန္တလေးတိုင်မတရားမျိုးနယ်တဲစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ကြမှာအရသာကလင်းငယ်တွေတိတ်ဆုံတန်းရခဲ့ကြပါတယ်မတရားမျိုးတွေမှာစစ်ဘေးရှောင်9,000လောက်ရှိနေပြီးကျမ်းမာရေးအခက်အခဲတွေလည်းရှိနေပါတယ်။ရန်ကုန်ကပို့လာတဲ့မရရအချင်းဒီတရင်ကိုတော့ကိုသားညူဦးကပြောပြမှာပါ
။စစ်ကောင်စီတပ်တွေနဲ့ TNL PDF ပူးပေါင်းတပ်တွေကြားဂျွန်လ25ရက်နေ့ကစပြီးတော့မန္တလေးတိုင်းမတရားမျိုးနယ်ထဲမှာတိုက်ပွဲတွေဖြစ်နေတာပါ။စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TNL ပူးပေါင်းအဖွဲ့တွေကတိုက်ခိုက်နေပြီးတော့စစ်ကောင်စီဘက်ကလည်းကျေးရွာတွေဘက်ကိုလက်နက်ကြီးအပြင်လေကြောင်းကနေတိုက်ခိုက်မှုတွေပါရှိနေတယ်လို့သိရပါတယ်။လက်နက်ကြီးနဲ့လေကြောင်းတက်ခိုက်မှုတွေကြောင့်ကလေးငယ်တွေပါဝင်ရက်သားထိခိုက်သေဆုံးမှုတွေရှိတယ်လို့မရရမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းတာဝန်ခံကိုပူတောက်က VOE မြန်မာပိုင်းကိုပြောပါတယ
်25ရက်နေ့မှာပဲစကားစလေကြောင်းတက်ခိုက်မှုကြောင့်ကျွန်တော်တို့ဒီအသက်10နှစ်အောက်ပေါ့နော်အသက်10နှစ်အောက်ကလေး၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်အဲအဲ့ထိခိုက်ဒဏ်ရာရရှိခဲ့တဲ့၄ဦးရဲ့မှာတည်းအသက်2နှစ်ရွယ်သာရှိတဲ့ကလေးတဦးကဥကောင်းခွန်ကျွန်တော်ပြက်ပြီးတော့တည်သွားတဲ့အမိသားတူရှိရပါတော့။နောက်တန်ငါးနှစ်ဝင်းညင်းနေရကလေးတယောက်ဆိုရင်ကျွန်တော်ပေါင်မှာဖြတ်လိုက်ရတယ်လို့သိရတယ်။အဲပြီးတော့ကျွန်တဲ့ကလေးနှစ်ယောက်မှာဆိုရင်လည်းကျွန်တော်ကြီးရိုက်တန်ရပြင်းပြင်းရခဲ့လို့သိရပါတယ်။ဟုတ်28ရက်နေ့မှာဆိုရင်ကျွန်တော်တို့ဒီစကားစကားပေါ့နော်။ကျွန်တော်ရှမ်းမြောက်ဆက်ကြမယ်ကျွန်တော်ဒီကြောင်မဲလေးကြီးရွာနဲ့ပြီးတော့မှကျွန်တော်တို့ဖိုးကျူပေါ့နော်။ဖိုးကျူလက်နဲ့ကြီးနဲ့ပြစ်ခတ်မှုကြောင့်ကျွန်တော်တို့ဒီအုတ်ဖို့ကတော့ကျောင်းမတရားမြုပ်နဲ့အုတ်ဖို့ရွာပစ်ကြီးရွာကကျွန်တော်ပြည်သူဖိကြိုက်တန်ရာရရှိခဲ့တယ်ပေါ့ဗျာဟုတ်
တိုက်ပွဲကြောင်းဒေသခံ9000ကျော် 8000 နီးပါးဘေးလွယာနေရာတွေကိုထွက်ပြေးတင်းရှောင်ခုလုံနေကြရပါတယ်စစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကြီးရွာတွေဘက်ကိုကျောက်ရောက်တဲ့အတွက်ထွက်ပြေးတင်းရှောင်ကြရတာလို့စစ်ဘေးရှောင်တွေကပြောပါတယ် စစ်ပေးဆောင်တွေထဲမှာဖျားနာသူတွေရှိပြီးတော့ကျမကြီးအခက်အခဲတွေလည်းကြုံနေကြရတယ်လို့စစ်ပေးဆောင်တဦးကပြောပါတယ
်။ဘာလို့လဲလက်နက်ကြီးနဲ့လည်းပြစ်တယ်လင်းနဲ့လည်းကျဲတယ်လေ။အဲ့တော့ကျွန်တော်တို့ကဘာလို့ဆိုဒီပြည်သူတွေအကုန်လုံးကအောက်ပိုင်းမှာအောက်ပိုင်းသားလေးဆင်းနေရတယ်ကော။ညီမလေးနည်းနည်းကပ်နေတယ်။ပြန်မှုစီရင်ကတော့ပြန်လို့မရသေးဘူး။ကျမကြီးကတော့ခုလက်ရှိဒီနေထကြတော့ဟိုလိုပေါ့ဖျားနာလေးတော့ရှိတယ်ဒါပေမဲ့သူပြန်မှကျွန်တော်တို့ပတ်မှကြတော့နည်းနည်းလေးသူကပွဲရဖြစ်နေတော့ဆိုတော့ဒါသမားရမရှိကြဘူးလေ။အဲ့ဒါလေးတော့နည်းနည်းခက်ခဲလေးတွေရှိရတယ်။အဲ့ကြတော့ခုဖြစ်တယ်လို့ပေါ့တချို့ကြတော့ဟိုနည်းနည်းပပဟိုဘလို့ခုံးလို့တို့စိတ်မကြွန့်ကျင်တဲ့ဟာလေးပေါ့ဟိုအဲ့လေးနည်းနည်းထိုးတတ်တဲ့ဘလူပါညာတို့အဲ့ဒါမျိုးလေးပေါ့တော်တော်လေးချိုးချိုးဝါးဝါးဖြစ်နေတော့မြို့ပြားကြတာပေါ့
ကာကွယ်တပ်ဖွဲ့တွေဘက်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတချို့ကိုသိမ်းပြီးတော့လက်နက်ခဲယမ်းတွေလည်းအမြောက်အများသိမ်းဆည်းရမိထားတယ်လို့သိရပါပါတယ်ခင်ဗျာ
ဆက်လက်ပြီးချင်းပြည်နယ်မထူပြည်မြို့အခြေအနေကိုတင်ပြချင်ပါတယ်မတူပြည်မျိုးသိမ့်တိုက်ပွဲမှာစစ်ကောင်စီရဲ့ဟောင်ဝါဇာအမြောက်တွေ .39 လင်းပြစ်လက်တဲ့တွေ RPG ပခုံးတန်းနောင်ချတွေအပေါဝင်လက်နက်ကြီးတွေနဲ့ MA series ပေါင်းပြတင်တဲ့ရာနဲ့ချီသိမ့်စီရမိတယ်လို့ချင်းညီနောင်အဖွဲ့က VOA ကိုပြောပါတယ်။နောက်ဆက်တွဲအခြေအနေနဲ့ဒေတာတွင်းကချင်းပြည်ကောင်စီလက်အောက်ခံတပ်တွေနဲ့ထိတွေ့မှုနဲ့လက်ရှိဆက်ဆံရေးကိုကိုချင်းချမ်းအေးကစူးစီးပြောပြပါမယ
်။ချင်းပြည်နယ်ထဲမှာစစ်ကောင်စီရဲ့အဓိကခြေစိုက်ဗျူဟာတစ်ခုရှိတဲ့ထဲကတစ်ခုဖြစ်တဲ့မတူပြည်ဗျူဟာကိုချင်းညီနောင်အဖွဲ့ကသိမ်းနိုင်ခဲ့တာဖြစ်ပါတယ်။ချင်းပြည်တောင်ပိုင်းမှာစစ်ကောင်စီရဲ့အခြေစိုက်စစ်ဗျူဟာမရှိတော့ဘဲပြည်နယ်မြို့တော်ဟာခါမှာပဲကျန်တော့တဲ့အပြင်လက်ရှိမတူပြည်တစ်ခုလုံးမှာစစ်ကောင်စီထိန်းချုပ်ထားနိုင်တာလုံးဝမရှိတော့ဘူးလို့ချင်းညီနောင်အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရင်းပြောရေးဆိုခွင့်ရှိသူစလိုင်းရောမန်က VOA ကိုပြောပါတယ်
။ခါမာယာ304ကိုဒီဇွန်လ18ရက်မှာသိမ်းနိုင်ခဲ့တယ်။ဒီ140နဲ့ဗျူဟာကိုတော့ကျွန်တော်တို့ဒီ28ရက်ပေါ့နော်အော် necessary message queen နဲ့မှာထုတ်ပြန်တာပေါ့လေခလာရတေးလေးစင်နဲ့ပြူဟာကိုလုံးဝအပြည့်စည်သိမ့်နိုင်ခဲ့တယ်။အဲပြီးတော့ကျွန်တော်လက်ရှိမှာတော့ဒီထွက်ပြေးနေတဲ့စိတ်ကောင်ဆူလိုက်လံရှင်းလင်းနေတာရှိတယ်။နည်းနည်းလုံးခြုံရေးပြန်လုံနေတာရှိတယ်။မတူပြည်တစ်ခုလုံးတော့စိတ်ကောင်စီကျင်းစင်သွားပြီလို့ပြောလို့ရပါတယ
်။မတူပြည်မြို့နယ်ထဲမှာမတူပြည် Razor Lightning ပြီဆိုပြီးမြို့သုံးမြို့ရှိရမှာ Lightning ပြီနဲ့ Razor မြို့တွေကိုချင်းပြည်ကောင်စီနဲ့ချင်းပြည်အစိုးရဖွဲ့စည်းရမှာအဓိကပါဝင်တဲ့ချင်းမျိုးသားတပ်ဦး CNF ရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်မတော် CNA ကဦးဆောင်တဲ့ချင်းတော်လိုင်းပူပေါင်းတပ်တွေကမနှစ်နိုဝင်ဘာလကလေးကတိမ့်ပိုက်ထားတာပါအခုမတူပြီးမျိုးသိန်းစစ်စီရေးကိုတော့ဂျာကာလာချင်းမျိုးသားကောင်စီ ICNCC ရဲ့မူဝါဒအတိုင်းတွားနေတဲ့ချင်းညီနောင်အဖွဲ့ကဖော်ဆောင်ခဲ့တာပါဒီစစ်စီရေးမှာအရခတ်တပ်တော် AA ရောတပ်မတော်ရောအာမီရောကာကွယ်ရေးတပ် YDF မဟာမိတ်အဖွဲ့တွေလည်းပါဝင်ခဲ့တယ်လို့ချင်းညီနောင်ကသတင်းထုတ်ပြန်ထားပါတယ်ရဲ20ကြော်ကြာတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကရောချင်းညီနောင်နဲ့မဟာမိတ်ဘက်ကရောနှစ်ဖက်အကြဆုံးရှိတယ်လို့ချင်းညီနောင်ဘက်က VOA ကိုပြောပေမဲ့အတိအကျကိုတော့စင်းထုတ်ပြန်တာမျိုးမရှိပါဘူးလက်နဲ့ခရင်သိသိရမှုအခြေအနေကိုတော့မကြခင်မှာသတင်းထုတ်ပြန်မယ်လို့စလိုင်းရောမန်ကပြောပါတယ
်အဲ့ဒီမှာဒီလိုမျိုးပေါ့လေရင်ပစ်လေရင်ပစ်လက်နဲ့ဒီပေါ့နော်လေရင်ပစ်ဒီ37နေပေါ့လေ .37 နေရတယ်ဟောဝီဇာရီရတယ်ဒီနောက်ဆုံးတိုင်ပွဲမှာဆိုရင်တော့ဒီ RPG ဒီ MA series တို့လည်းလက်နဲ့ဒီယာနဲ့ချီရတယ်ပေါ့နော်ပြီးတော့လက်နဲ့ကြီးခင်းရန်နေပေါ့လေလက်နဲ့ကြီးရန်နေလည်းတော်တော်များများကိုအလုံးအရင်ရပါတယ
်မတူပြည်စီရင်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမတူပြည်မြို့မှာလက်ရှိအရက်ဖက်အစိုးရနဲ့ဥထွေဝန်ထမ်းတွေအပါအဝင်မြို့နေလူလူအလုံးဆစ်ဆောင်နေကြပြီးချင်းမီနောင်အဖွဲ့ကနယ်မြေရှင်းလင်းနေလုံခြုံရေးလှုပ်ဆောင်ပြီးတဲ့နောက်မှာတော့အဲ့ဒီဒေသကိုစိုးမိုးနယ်မြေယူထားတဲ့မတူပြည်တပ်မတစ်ကအုတ်ချွေရေးပြန်လက်ပတ်ဖို့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးတွေကိုတာဝန်ယူသွားမယ်လို့ချင်းညီနောင်ကပြောပါတယ်အခုခရိုင်အဆင့်ရှိတဲ့မတူပြည်မြို့ဟာစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်ကလွတ်မြောက်သွားပြီးမတူပြည်ဒေသခံတွေပဲအုတ်ချုပ်မယ်လို့ဆိုပေမဲ့ဒေသခံတပ်တွေကြားမှာကနိုင်ငံရေးအရသဘောထားကွဲလွဲမှုတွေဖြစ်နေတဲ့စိန်ခေါ်ချက်တွေကလည်းရှိနေပါတယ်မတူပြည်မှာတိုင်ရင်တစ်နဲ့ငါးပေါင်းပြီးတပ်မတစ်ဆိုပြီးဖြစ်လာကြလို့တိုင်ရင်နှစ်သုံးလေးပေါင်းပြီးမှတပ်မနှစ်ဆိုပြီးဖွဲ့စည်းထားတာပါအဲ့ဒီမှာတပ်မတစ်ကချင်းညီနောင်နဲ့ပူးပေါင်းတာဖြစ်ပြီးတော့တပ်မနှစ်ကချင်းကောင်စီနဲ့ပူးပေါင်းထားတာပါဒါကြောင့်မတူပြည်မြို့နယ်တစ်ခုလုံးမှာဘုံတိုက်နေတဲ့စစ်ကောင်စီတပ်တွေမရှိတော့ချင်းသဘောထားကွဲလဲနေတဲ့ချင်းလက်နက်ကိုင်တပ်တွေကြားထိတွေ့မှုရှိလာမှကိုချင်းမျိုးအတိုင်းဝိုင်းကစိုးရိမ်ချက်တွေရှိနေပါတယ်စလိုက်ရောမန်ကတော့အခြေအနေပိုးဆိုးမသွားအောင်တွစ်ဆုံဆွေးနွေးဖို့လိုနေတယ်လို့ VOA ကိုပြောပါတယ်။ချင်းပြည်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းရမှာလဲဒီပြဿနာဖြေရှင်းနိုင်ဖို့ကနှစ်ဖက်စလုံးမှာတာဝန်ရှိပြီးလက်နက်ကိုင်တပ်တွေအချင်းချင်းပြစ်ခတ်တာတွေမဖြစ်အောင် နှစ်ဖက်စလုံးကတတိရှိရှိနဲ့ရှောင်လွှဲပြီးတော့ဆွေးနွေးတဲ့နည်းလမ်းနဲ့တွားနိုင်ဖို့ကြိုးစားမှာဖြစ်ကြောင်းဖြေကြားထားပါတယ်။ချင်းပြည်နယ်တစ်ခုလုံးမှာစစ်ကောင်စီကထိန်းချုပ်ထားနိုင်မှုအ ਨੇ ကျင်းသာကြံတော့တဲ့အချိန်မှာချင်းဖွဲ့စည်းတွေကြားမငြိမ်ညွတ်ရင်အာဏာသိမ်းစစ်တပ်အကြိုက်တွေ့စရာဖြစ်သွားမှာမလို့အချင်းချင်းခိုင်မာတဲ့ညီညွတ်ရေးတည်ဆောက်ဖို့ရည်ကြီးလိုအပ်နေကြောင်းလည်းလေ့လာသူတွေနဲ့ချင်းအတိုင်းဝိုင်းကထောက်ပြပြောဆိုနေကြပါလေခင်ဗ
ျအခုတော့ထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပနေတဲ့2024ခုနှစ်အလုတ်ကိုင်ခွင်လန်း9သိန်းကျော်ခေါ်ယူပြသပွဲကိုကြည့်ကြအောင်ပါဒီဘက်ကိုကျွန်တော်28-30ရဲ့နေ့ထိကျင်းပမှာပါပြည်တွင်းမှာပဋိပက္ခကြီးထွားနေပြီးစစ်မှုမထမ်းမတရားဥပဒေကြောင့်အင်းဒီချင်းထိုင်းနိုင်ငံကိုနီလန်းပေါင်းစုံနဲ့ထွက်လာကြတဲ့မြန်မာလူငယ်အတော်များများလည်းအလုတ်ကိုင်ပြသပွဲကိုစိတ်ဝင်စားလာရောက်ကြည့်ရှုခဲ့ကြပါတယ်မိုင်းချင်းနိုင်ငံရိုက်ကူးတင်ဆက်ထားပါတယ်
မင်္ဂလာပါရှင်ကျမတို့အခုရောက်ရှိနေတဲ့နေရာကတော့ဗန်ကောက်မြို့မှာပြုလုပ်နေတဲ့အလုတ်ကိုင်ရှာဖွေတဲ့ပြပွဲကြီးဖြစ်ပါတယ်ဒီပွဲကိုကျမတို့ရောက်နေတာပါဒါကတော့2024ခုနှစ်အတွက် Job Expo Thailand ဆိုပြီးတော့ထိုင်းနိုင်ငံမှာအလုတ်ကိုင်ခွင်လန်းတွေရှာဖွေဖို့အတွက်ကြားတာတဲ့ပွဲကြီးလည်းဖြစ်ပါတယ်အဲ့တော့ကျမတို့ဒီပြပွဲမှာဘယ်ကုမ္ပဏီတွေပါဝင်နေသလဲပြီးတော့အခုဒီထိုင်းနိုင်ငံမှာ2024ခုနှစ်အတွက်အလုတ်ကိုင်ခွင်လန်းပြသတဲ့ပွဲကိုသွားပြီးတော့ကြည့်ကြရအောင်ပါရှင
Big C ကနေပြီးတော့အလုတ်ခေါ်ယူတဲ့နေရာဖြစ်ပါတယ်။ထူးခြားချက်ကတော့အခုဒီအလုတ်ခေါ်ယူတဲ့ကုမ္ပဏီတိုင်းပေါ့နော် Big C အပါအဝင်ထိုင်းကုမ္ပဏီတိုင်းက QR ကုတ်တွေနဲ့ပေါ့နော်အလွဲတကူအလုတ်ရှောက်နိုင်အောင်ပြုလုပ်ထားတာတွေ့ရပါတယ်တော့အလုတ်ခေါ်ယူတဲ့ကုမ္ပဏီတွေကနေပြီးတော့သူတို့ခေါ်ယူတဲ့အလုတ်တွေနဲ့ပတ်သက်ပြီးတော့စိတ်ဝင်စားသူတွေကိုရှင်းပြနေရပါဒါကတော့နာမည်ကျော် Thai Airway ကုမ္ပဏီရဲ့အလုတ်ခေါ်ယူတဲ့နေရာကိုရောက်နေရပါအဲ့ဒီမှာသူတို့ခေါ်ယူမဲ့နေရာတွေနဲ့ပတ်သက်ပြီးတော့လည်းကြေညာထားတာတွေ့ရပါတယ်ဒီထိုင်းနိုင်ငံမှာရှိတဲ့ Coca-Cola ကုမ္ပဏီကတော့ဒီနှစ်အတွက်ပေါ့နော်သူတို့အလုတ်ကိုင်နေရာပေါင်း300ကျော်လောက်ကိုခေါ်ယူมาနဲ့ပတ်သက်ပြီးတော့မြန်မာဝန်ထမ်းတအုပ်ဖြစ်တဲ့ကိုထူးကျော်ကအခုလိုရှင်းပြပါတယ်
အော်ရပါဘာဖြစ်လို့ဆိုတော့ကျွန်တော်စီမှာကြတော့ဆက်ယုံပေါင်း9ယုံရှိတယ်နောက်ပြီးတဲ့ခါကျရင်ကုန်လာယုံပိုင်းရှိတယ်နောက်ပြီးတဲ့ခါကျတော့ဆင်အခုဟောစားပါလဲယုံခွဲတွေအားလုံးပေါင်း40ခုနှစ်ယုံလောက်ရှိတယ်အဲ့တော့အလုတ်အကင်ကလန်လာပြီးတော့ပေးတာဗ
ျဒီနှစ်ပြပွဲမှာဆိုလို့ရှိရင်ထူးခြားချက်ကဒီအရင်တုန်းကပြပွဲနဲ့ရှင်မယ်ဆိုလို့ရှိရင်ပေါ့နော်မြန်မာအကြောင်းကြောင်းသားလူငယ်တွေမြန်မာနိုင်ငံသားတွေတော်တော်များများပေါ့နော်လာရောက်ပြီးတော့ကြည့်ရှုကြရတယ်ဆိုတော့ကိုထူးကျော်ကပြောပြပါတယ
်ကျွန်တော်ကတော့အခုလက်ရှိအမှတ်ချက်ပေးရမယ်ဆိုရင်တော့ကျွန်တော်ဒီလိုမျိုးသူတို့လောက်တာတော့ကျွန်တော်ဒီတစ်ခေါက်နဲ့ဆိုရင်နှစ်ခေါက်ရှိပြီဒါပေမဲ့အရင်တစ်ခေါက်ကကျွန်တော်တို့ပမာပြီးသားចောင်းသားတွေဒီလိုမျိုးဥစားအလုံးကင်ချာပွေးတဲ့လူတွေအဲ့လောက်ကျွန်တော်မတွေ့ပြဒီနေ့တော်တော်များလာတယ်အဲ့ဒါတော့ထူးခြားချက်လို့ပြောရမယ်အဲ့ဒါတော့ကျွန်တော်တို့ဒီဘယ်အစီအနေလို့တော့မပြောချင်ဘူးဗျဒါပေမဲ့လောလောဆယ်ကတော့ဒီနေ့ရဲ့ထူးခြားချက်ကတော့တော်တော်များလာတယ်ကိုတွေ့ရတယ်
ါကတော့ဗန်ကောက်မြို့မှာပြုလုပ်နေတဲ့2024ခုနှစ်အလုတ်ကိုင်ရှာဖွေရေးပြပပွဲကြီးဖြစ်ပါတယ်ဒီပွဲကိုဇွန်လ28ရက်နေ့ကနေပြီးတော့30ရက်နေ့ဒီပေါ့နော်3ရက်ကြာပြုလုပ်ခဲ့တာပါနောက်ပြီးတော့ဒီပွဲကနေပြီးတော့ပေါ့နော်အလုတ်ကိုင်နေရာပေါင်း8,000လောက်ကိုခေါ်ယူနိုင်လိမ့်မယ်ဆိုပြီးတော့လည်းခံမှန်းထားတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်ကျမအင်ဂျင်နိုင်ပါဘန်ကောက်ကနေသတင်းပေးပို့နေတာပါရှင
်အခုတော့နိုင်ငံတကာသတင်းစောင့်ပါပဲကြည့်ကြအောင်ပါရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်ခဲ့တဲ့2022ခုနှစ် February ကနေစပြီးတော့အမေရိကန်ရဲ့လူသားချင်းစာနာမှုအဖွဲ့အစည်း Project Hope ဟာယူကရိန်းရဲ့ကြမ်းမာရေးစစ်ပီးကန်းတွေနဲ့ရှေ့တန်းစစ်မျက်နှာပြင်ကကျေးလက်မျိုးပြပြည်သူတွေအတွက်လိုအပ်တာတွေကိုကူညီထောက်ပံ့နေပါတယ်။ယူရိုစီဗာမော့ဖ်ချန်ကပေးပို့ထားတဲ့သတင်းစာပေါ်ကိုဟောင်ဆာကတင်ပြပေးပါဦးမယ်
။အမေရိကန်လူသားချင်းစာနာမှုအဖွဲ့အစည်း Project Hope နဲ့အလုပ်လုပ်နေတဲ့စေဘဆိုင်ရာကျွမ်းကျင်ပညာရှင်တွေကိုတည်ဆောင်လာတဲ့မီနီဘတ်စ်ကားစီးဟာယူကရိန်းနိုင်ငံဒေါညက်စ်ဒေသအထက်ကပျက်စီးနေတဲ့တိုက်ခိုက်အင်အားတွေကိုဖျက်တမ်းသွားပါတယ်။သူတို့တွေရောက်လာဖို့လူနာတွေဒါဆင်နဲ့ချီပြီးစောင့်နေကြတဲ့ရှေ့တန်းစစ်မျက်နှာကမြို့တွေထက်ကမြို့သူမျိုးဖြစ်တဲ့လမုံမျိုးကစစ်ပေးကန်းစီကိုဆောင်ဝန်တွေဟာဥတီသွားနေကြတာပါအငိမ့်စားယူထားတဲ့စာဟီမီရှင်ဟာနှလုံးအထုကုဆောင်ဝန်နဲ့ပြသဖို့လိုအပ်နေသူပါ2022ခုနှစ်ဖေဖော်ဝါရီတုန်းကရုရှားဟာယူကရိန်းကိုကျူးကျော်ဝင်ရောက်လိုက်တာကစတင်ပြီးဆောင်ဝန်နဲ့သူမတွေ့ဖြစ်တော့တာပါ
I've been sick since
ကျွန်တော်နေမကောင်းဖြစ်နေတာက2022ခုနှစ်ကလေးကပါနှလုံးတစ်ခါဖောက်ခဲ့ပါတယ်ကျွန်တော်ကျန်းမာရေးကလည်းအရန်ကောင်းကြီးမဟုတ်ပါဘူးသူရကလည်းကြလိုက်တက်လိုက်ဖြစ်နေတော့ဆရာဝန်နဲ့ဒီကိစ္စတွေ့ပြီးတော့ပြသခြင်းနဲ့ဗ
ျဘေးခန်းကတော့နားနှာခေါင်းလေကြောင်းအထူးကုဆရာဝန်ဒေါက်တာအလက်ဆန်ဒါမီနာယာနဲ့သူနာပြုတ်တီချီယာနာခတ်ချိုဗာရဲ့အခန်းပဲဖြစ်ပါတယ်တရက်မှာလူနာရောက်30အထိကြီးစုကုသပေးနေတာပါ
အန်တွန်ကျွန်တော်ဆိုလိုတာကဒီကောင်လေးက12နှစ်ပဲရှိပါတယ်ပြီးတော့ဒီနှစ်ကာလတွေတစ်ချောင်းလုံးသူ့နှကောင်းကနေအသက်ပုံမှန်ရှူလို့မရဘူးဖြစ်နေတာပါကျွန်တော်အနေနဲ့သူ့ကိုတကယ်အကူအညီပေးနိုင်ခဲ့တယ်လို့ကျွန်တော်မထင်ပါဘူ
းနှကောင်းနဲ့ပုံမှန်အသက်မရှူနိုင်တဲ့အသက်12နှစ်အရွယ်ယောက်ျားလေးအန်တွန်ကိုသူကူးတာပေးခဲ့တာပါအန်တိုနီအမိခင်ဖြစ်သူလူမြလာကတော့ဒေသခံတွေကတော့ဆရာဝန်တွေလက်တွေ့တာကိုတန်ဖိုးထားကြတယ်လို့ပြောကြပါတယ်သူတို့တွေအတွက်ဒါဟာအလွန်ကိုအဆင်ပြေဆုံးဖြစ်နေတာပါသူကဒီစေကမှာလူအနေငယ်တန်းစီယုံကတပါဘတ်စကားစီပြီးသွားစရာမလိုပါဘူးအရင်ကတော့ဆလေဗီယန်စ်မြို့ကိုဘတ်စကားစီပြီးသွားရတယ်လို့စေကရောက်တော့လဲတန်းစီရတယ်လို့သူမကဆိုပါတယ
်ဟုတ်ပါတယ်ကျမတို့တွေခဏလောက်တန်းစီရဆောင်ရပါမယ်လိုင်းကားနဲ့တခြားပင်နေရာကိုမှသွားစရာမလိုပါဘူးပုံမှန်ဆိုရင်ကျမတို့တွေကဆလေဗီယန်မြို့ကိုသွားရပါတယ်တယ်ယူပို့ဆောင်ရင်အကုန်လုံးကိုသုံးပြီးတော့သွားရတယ်လို့စေကမှာလဲတန်းစီရဆောင်ရပါတယ်ရှင့်
ဒေါညက်စ်ဒေသကိုလာလို့ရတဲ့လူတွေထဲမှာခရာမတ်တုစ်မျိုးကဆရာဝန်တွေလည်းပါပါတယ်။ဒါကတော့ Project Hope ရဲ့စီမံကိန်းညှိနှိုင်းရမှုဖြစ်တဲ့ Yulia Demnitz ရဲ့ကျေးဇူးကြောင့်လို့ဆိုရပါမယ်။သူမရဲ့မူလမျိုးကတော့ Donetsk ဖြစ်ပါတယ်။2024ခုနှစ်မှာရုရှားက Ukraine မှာရှိတဲ့ Mipro ဒေသကိုသိမ်းပိုက်ချိန်မှာ Demnitz ဟာခရာမတ်တုစ်မျိုးကိုရွှေ့ပြောင်းခဲ့ပါတယ်။သူမခရာမတ်တုစ်မျိုးကိုအလုပ်ကိစ္စနဲ့လာတော့က2023မှာရုရှားတပ်တွေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့Reese Pizza ဆိုင်ဘေးကတိုက်ခင်းဟောင်းမှာနေထိုင်ခဲ့တာ
ပါ I'm just angry you know
ကျမဒေါသထွက်နေတယ်တိလားသူတို့တွေကကျမတို့ကိုပုံမိုးအောင်လှုပ်ထားပေမဲ့ကျမတို့ကသူတို့ကိုကြောက်နေမှာမဟုတ်ဘူ
း Demnitz ဆာရုရှားကျူကျော်စစ်စတင်ကြတဲ့က Project Hope နဲ့အလုပ်ဆက်လုပ်ခဲ့သူပါစစ်ပွဲစပြီးတဲ့နောက်မှာပဲပရဟိတအဖွဲ့က Donetsk ဒေသမှာရုံးခန်းဖွင့်လှစ်ခဲ့ပါတယ် Project Hope ဟာ Donetsk ဒေသမှာရှိပါတယ် Sephoria အပါဝင် Dnipropetrovsk ဒေသတွေဟာနီကိုပို့စ်ရီလိုပဲရုရှားရဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့ဒေသတွေပဲဖြစ်ပါတယ်။ဒါကြောင့်သူတို့တွေဟာအခြေခံအားဖြင့်ပဋိပက္ခဖြစ်ပွားနေတဲ့အခြေအနေမှာအမြဲလှုပ်ရှားနေရတယ်လို့သူမကဆိုပါတယ်
။ဒေါညက်စ်ဒေသအပါအဝင်ဇပိုရီရှာ၊ဒနီပရိုပက်ထရဗက်စ်၊နီကိုဗိုဒေသတွေဟာအဆက်မပြတ်တိုက်ခိုက်ခံရတဲ့ဒေသတွေပါ။သိတယ်မလား။ကျမတို့တွေဟာအများအားဖြင့်စစ်ပီးအောက်မှာအလုံးလုံးနေရတဲ့သူတွေပါ။အ
န်ဒရီရှာဖလာဟာ Project Hope ရဲ့ Program လက်ထောက်သူပဲဖြစ်ပါတယ်။ဒီဖွဲ့စီဟာဒေသခံတွေအတွက်လောင်စာစီတုံးတွေတကိုရီတက်ရှင်းမှုအသုံးဆောင်တွေရေတန့်မှုတွေနဲ့တခြားလိုအပ်ချက်တွေကိုကူညီပေးတယ်လို့သူကဆိုပါတယ
်ကျွန်တော်တို့ကနီလန်းမျိုးမျိုးနဲ့ကူညီနေပါတယ်ဒေသခံတွေကိုလောင်စာစီတုံးတွေတကိုရီတန့်ရှင်းအသုံးဆောင်ပစ္စည်းတွေရေတန့်မှုတွေနဲ့လောလောဆယ်လိုအပ်နေတဲ့အရာအလုံးကိုကူညီပေးနေပါတယ်ဗ
ျစစ်ပွဲတွေပြီးဆုံးသွားခဲ့မယ်ဆိုရင် Demnitz ဟာ Donetsk ကိုပြန်သွားဖို့မျှော်လင့်နေတာပါ သူမရဲ့တားကြီးကိုဒီနေရာမှာမွေးခဲ့တာဖြစ်ပြီးတော့တားငယ်ကိုတော့ခရမတုစ်မှာမွေးခဲ့တာပါ project hope ကစေကန်းကိုမတွားရောက်နိုင်တဲ့ဝေးလံခေါင်းဒီမှာရှိတဲ့စေတန်းစင်မျက်နှာကကြေးရွာများနဲ့မြို့တွေမှာနေထိုင်တဲ့သူတွေကိုကူညီပေးဖို့ရွေးလျားစေပေးတဲ့အဖွဲ့46ဖွဲ့ကိုစုဖွဲ့ထားပြီးတော့စစ်ပွဲစတင်ခဲ့တဲ့2နှစ်ခွဲကျော်ကာလအတွင်းမှာပဲလူပေါင်း 24,000 ကျော်ကိုစေဘက်ဆိုင်ရာအကူအညီတွေပေးခဲ့တာပါ။ရေဘူးရအဖြစ်ကြည့်မယ်ဆိုရင်ဒီဖွဲ့အစည်းဟာဒေသခံတွေကိုဒေါ်လာ12တန်းကျော်တန်ကြေးရှိတဲ့စေဝါနဲ့စေဝါပစ္စည်းတွေကိုထောက်ပံ့ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးအကြောင်းမပြောပြင်အင်တာဗျူးနဲ့စတင်ပါတယ်အနာသိန်း3နှစ်ကျော်ကာလအတွင်းမြမစစ်တပ်ဟာအရက်သားပြည်သူတွေကိုပါပြစ်မှတ်ထားကျူးလွန်တဲ့နိုင်ငံတကာဆက်ရာဇဝတ်မှုလူသားထုတရားလုံးကိုချိန်ချောက်တဲ့ရာဇဝတ်မှုတွေကိုရည်ရွယ်ချက်ရှိရှိနိုင်ငံတဝန်းကျူးလွန်ခဲ့တဲ့အချက်လက်အထောက်ထားအခိုင်အမာရှိထားတယ်လို့ဂျာကာတာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်ဝင်းကြီးဦးအောင်မျိုးမင်းကို Washington VOA ရုံးချုပ်မှာမခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
လူခွေရေးဝင်းကြီးဆိုတဲ့အတိုင်းကျမတို့လူခွေရေးနဲ့ပတ်သက်ပြီးတော့အဓိကမေးချင်တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံကတော့ဒါလူခွေရေးနဲ့ပတ်သက်လာလို့ရှင်အရင်ကတည်းကမှတ်တမ်းသိကောင်းခဲ့တဲ့နိုင်ငံတော့မဟုတ်ပါဘူးဒါပေမဲ့ဒီပြီးခဲ့တဲ့2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကဆလာတော့ဒါလူခွေရေးချိုးဖောက်မှုတွေကပိုပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတော့ကြက်ကြက်ပြင်းပြင်းဖြစ်လာတယ်အချက်လက်တွေအထောက်ထားတွေလည်းဒါသတင်းမီဒီယာတွေမှာရောဒါကုလသမဂ္ဂအပါဝင်လူခွေရေးအဖွဲ့တွေပြည်တွင်းပြည်ပလည်းဒါတွေထောက်ပြတာတွေရှိတယ်ဆိုတော့လူခွေရေးအခြေအနေတွေပို့ပြီးတော့ဆိုးွားလာတယ်ဆိုတော့ဟိုအားလုံးသိကြတဲ့အချက်ပေါ့လေဒါပေမဲ့ဒီလိုဆိုးွားလာတဲ့အခြေအနေတွေကအခုအချိန်မှာဘလောက်ထိစိုးရိမ်စရာအခြေအနေကိုရောက်လာတယ်လို့ပြောလို့ရမလဲရှင
်ဟုတ်ကဲ့မြန်မာနိုင်ငံနဲ့လူခွေရေးအခြေအနေကတော့အမြင်သမိုင်းစဉ်တစ်လျှောက်လုံးမှာချိုးဖောက်ခံရတဲ့အခြေအနေမျိုးကြုံတွေ့ခဲ့ရတာပါအဲ့တော့အခုကာလအတွင်းမှာတော့ပုံမှန်ဆိုးွားတယ်လို့ကျွန်တော်ပြောလို့ရတယ်အထူးဖြင့်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပထမအဦးဆုံးကတော့ဒီငင်းကျန်းစွာဆန္ဒပြတဲ့သူတွေကိုရရဆက်ဖြိုခွင်းတာအမျိုးသမီးတွေကလေးတွေလူငယ်တွေအကုန်လုံးတပ်ဖြတ်တာတွေဖမ်းဆီးရတယ်စတင်ခဲ့ပါတယ်အားလုံးအသိပါဒါပေမဲ့အခုကြတော့ကျွန်တော်တို့ဗာလေးဖြစ်လာလဲဆိုရှင်တော့ဒီလက်နက်ကင်စန့်ကျင်မှုတွေရှိလာတယ်ဒီချိန်တည်းမှာလည်းကျွန်တော်တို့တိုင်းပြည်ရဲ့အခြေအနေကဒီလက်နက်ကင်ပြိပကအခြေအနေကိုနေရာတိုင်းမှာရောက်ရှိနေတဲ့ကာလမျိုးဖြစ်နေတယ်အဲ့တော့ဗာလေးကျွန်တော်ကြုံတွေ့ရလဲလမ်းပေါ်မှာဆန္ဒပြတဲ့နိုင်ငံရေးတက်ကြွသူကိုပဲဖြိုခွင်းတာမဟုတ်ဘဲနဲ့အရက်သားတွေကိုရွေချက်ရှိရှိနဲ့ကျူးလွန်တဲ့အစီအကိုရောက်သွားပြီပြောမယ်ဆိုရင်တော့လူခွေချိုးဖောက်မှုကိုကြော်လွန်ပြီးတော့နိုင်ငံတကာသတ်မှတ်ထားတဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေချိုးဖောက်မှုတွေနိုင်ငံတကာလူခွေဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့အစီရောက်နေပါပြီ War Crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုအခုဆိုကျွန်တော်တို့ဖြစ်ပြနေတတ်ဖြတ်နေတာဒါတွေအထောက်ထားပဲတစ်ချိန်တည်းမှာလည်းအရက်သားပြည်သူတွေကိုနေရာနှက်ဘုံကျဲတပ်ဖြတ်တွေ့သည်များအိမ်ဒီမီးရှို့တဲ့အစ်စ် Crime Against Humanity ဆိုတဲ့အစ်စ်ကိုပါရောက်ရှိနေတယ်။အဲ့တော့ကျွန်တော်ပြောချင်တာကမြန်မာနိုင်ငံကတမိုင်းစဉ်တစ်ချောင်းမှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတော့မှတ်တမ်းကနေအခုဆိုတော့နိုင်ငံတကာရာဇဝတ်မှုတွေကိုအချမ်းပတ်စစ်တပ်ကရွေချက်ရှိရှိနဲ့ကျူးလွန်နေတဲ့အစ်စ်ကိုရောက်ရှိနေတာစိတ်မကောင်းစရာတွေ့နေရပါတယ်
။တိုက်ပွဲတွေကလည်းတနိုင်ငံလုံးတိုင်းတာနဲ့ခြေပြန့်လာတယ်။အခုဆိုလို့ရှိရင်မြို့နယ်အများစုမှာတိုက်ပွဲမရှိတဲ့ data ဆိုတာမရှိသလောက်ပဲဒါလေးလာသူတေသနာစစ်တမ်းတွေမှာဆိုလို့ရှိရင်လည်းဒီ3နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်းတောင်းနဲ့ချီပြီးတော့ဗောနော်ဖြစ်ခဲ့ဆိုတာတွေထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလိုတိုက်ပွဲတွေကျဲလာပြန့်လာတာနဲ့အများကြေးရွာတွေမှာအရက်သားပြည်သူတွေထွက်ပြေးရတယ်အိုးအိမ်တွေကိုစုခွာရတယ်ဆိုတော့သူတို့ရတာအခြေခံအခွင့်အရေးကိုစတင်ပြီးတော့ဆုံရှုံကြရတာပါပဲဆိုတော့အဲ့ဒီနောက်တစ်ဆင့်ကိုမှဒါအတင်းအဓမ္မခေါ်ဆောင်ခံရတာစစ်သားစုဆောင်တာဆလို့เนาะဖန်စီစစ်စေးစသဖြင့်ပေါ့ဒါတွေကလည်းမျိုးစုံကြုံကြရတယ်ဆိုတော့ဒီလိုမျိုးကြုံတဲ့အခါတွေဖြစ်လာတဲ့အခါမှာဒီနစ်နာတဲ့အရက်သားပြည်သူတွေအတွက်တရားမျှတမှုရဖို့နာအတွက်ဒီ NUG လူခွင့်ရေးဝန်ကြီးဌာနအနေနဲ့ဩဒီပြည်သူတွေဘက်ကနေပြီးတော့ဘယ်လိုကူညီရက်တည်ပြီးတော့ဆောင်ရွက်ပေးနိုင်တာတွေရှိပါသလဲရှင
်ကျွန်တော်တို့အမှန်တရားနဲ့တရားမျှတမှုပေါ်ဆောင်မှုအတွက်ကတည်တည်အထောက်ထားအများကြီးလိုအပ်ပါတယ်ကျွန်တော်တို့တရားဥပဒေရအရေးယူဆောင်ရွက်မယ်ဆိုရင်အမှုဖွင့်ရတော့မယ်အဲ့ဒီမှုဖွင့်မယ်ဆိုလို့ရှင်လဲလိုအပ်တဲ့တက်တည်အထောက်ထားဒါနဲ့ပတ်သက်တဲ့တက်တည်ခံအချက်လက်မရှိလို့ရှင်လဲဘလောက်ပဲဖြစ်ခဲ့ဖြစ်ခဲ့တရားစီရင်တဲ့နေရာမှာအခက်အခဲရှိမှာပါဒါကြောင့်မလို့လူခွေဝန်ကြီးဌာနကိုစတင်ဖွဲ့စည်းကြတဲ့ကအကြမ်းဖက်စစ်အုပ်စုနဲ့ကျွန်တော်တို့လူခွေချိုးဖောက်မှုတွေအားလုံးကိုကျွန်တော်စနစ်တကျမှတ်တမ်းတင်မှုတွေလှုပ်ဆောင်ပါတယ်အဲ့ဒီလှုပ်ဆောင်မှုဆိုတဲ့ဟာက တစ်ချိန်ချိန်ကျွန်တော်တို့ဒီအသွင်ကူးပြောင်းရေးကာလတရားမျှတမှုပေါ်ဆောင်တဲ့နေရာမှာရောကျူးလွန်တဲ့စစ်တပ်နဲ့ထိတ်တန်းခေါင်းဆောင်တွေကိုအပြစ်ပေးရေးရနေရာမှာတက်တည်အထောက်ထားအပြေဝနဲ့တရားဆွဲဆိုနိုင်မှုအတွက်စတင်လှုပ်ဆောင်ခဲ့တာအခုဆိုရင်ကျွန်တော်တို့အချက်လက်တော်တော်များရှိပါပြီဒါအပြင်ဒီကိစ္စတွေကိုအခုကာလမှာကျွန်တော်တို့ဟိုပြည်တွင်းမှာအကောင့်ထည့်ဖော်ဖို့ကခက်နေတာပေါ့နော်ဘာကြောင့်လဲဆိုတော့စစ်တပ်ကအခုချိန်ထိအာဏာသုံးပြီးတော့နှိပ်စက်မှုတွေရှိနေတယ်တရားစီရင်မှုမန်တိုင်လည်းမရှိဘူးလွတ်လပ်တဲ့ကျွန်တော်တို့လှုပ်ဆောင်နိုင်တဲ့အနေအထားရှိနေတဲ့အတွက်ဒါတွေကိုကျွန်တော်နိုင်ငံတကာကနေသိရှိပြီးတော့အကြမ်းဖက်စစ်အုပ်စုကျူးလွန်နေတဲ့ဟာကိုအမြန်ဆုံးရပ်တန့်မှုပြည်သူတွေလိုလားတဲ့စစ်မှန်တဲ့လူခွေထုံးကားတဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်နိုင်မှုအတွက်လှုံ့ဆော်မှုကလည်းပြည်သူတွေအတွက်ကျွန်တော်ကြိုးပမ်းလှုံ့ဆော်မှုလို့ပြောနိုင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီလူခွေရချိုးဖောက်မှုလို့ပြောတဲ့အခါမှာလည်းဆိုတော့ဝန်ကြီးလည်းပြောပါတယ်မှတ်တမ်းတင်ထားတာတွေရှိတယ်ဆိုတဲ့အခါကျတော့ဟိုအခုလက်ရှိအနေထားမှာတော့အာနာသိန်းရဲ့ထားတဲ့စစ်ကောင်စီဘက်ကနေပြီးတော့မှလူခွေချိုးဖောက်မှုတွေကျူးလွန်တာတွေကတော့အများစုဒါမှတ်တမ်းတွေမှာလည်းမြင်နေရတာပေါ့လေဆိုတော့ဒါပေမဲ့တစ်ချိန်တည်းမှာလည်းပြပခဖြစ်လာပြီဆိုရင်လက်နက်ကင်တဲ့အဖွဲ့အစည်းတွေတက်ဆိုင်ရဒေတာအလိုက်တွေပါဝင်လာတာတွေရှိတယ်ဒီလိုနေရာမှာလည်းလူခွေချိုးဖောက်မှုတွေရှိရဲဆိုတော့သတင်းအချက်လက်ထွက်လာတယ်လည်းရှိပါတယ်ဆိုတော့ဝင်းကြီးတို့မှတ်တမ်းဒီလိုမျိုးယူတဲ့ဆိုတဲ့နေရာမှာရောအဲ့လိုအချက်လက်တွေတွေ့ရတာရှိပါသလား
ဟုတ်ကျွန်တော်မှတ်မှတ်ရပြောမယ်ဆိုရင်ကျွန်တော်တို့ဝင်းကြီးဌာနကိုစပြီးတော့တာဝန်ပေးရကျွန်တော်ပထမအဦးဆုံးပြောကြားတဲ့ချက်တည်းမှာလူခွေအတွက်လူတိုင်းအတွက်ရက်တည်ပါမယ်အစိုးရတရက်ဖြစ်တဲ့အတွက်ကြောင့်မလို့အစိုးရကိုပဲကျွန်တော်တို့ကိုစားပြုမှာမဟုတ်ပြည်သူလူထုရဲ့လူခွေးနဲ့ဂုံတိတ်ခါကိုစားပြုမယ်လို့ကျွန်တော်ရေးရေးတင်ပြောခဲ့ပါတယ်အဲ့တော့ခုနမက်ကင်ပြူတွေပြောသလိုပေါ့နော်ကျွန်တော်တို့အခုကာလမှာစစ်တပ်ကရာဇဝတ်မှုကျူးလွန်နေတာကျွန်တော်အများကြီးပဲတခြားဘက်တွေမှာရောလူခွေးချုပ်ဖို့မှုမရှိဘူးလားဆိုတော့ပြန်လည်ပြောမယ်ဆိုရှိတယ်ဗျကျွန်တော်တို့ရုံရုံကြည်ကြည်နဲ့တိုင်ကြားပြီးတော့ဒါတွေကိုဖြေရှင်းမှုတွေလှုပ်ဆောင်ပေးပါလို့တိုင်ကြားမှုလည်းရရှိပါတယ်ဒါပေမဲ့ကျွန်တော်တခုတော့ပြောချင်တာတခုကအချမ်းပတ်စစ်တပ်ကယူရချက်ရှိရှိနဲ့ဂျူဟာတရက်အနေနဲ့ကျူးလွန်နေတာနိုင်ငံတကာရာဇဝတ်မှုကျွန်တော်တို့စီကတော့အဲ့လိုမျိုးကိစ္စတွေမှာတခါတလေဟိုဥပဒေအရတခါတလေကြားလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးမှုကိုကြော်လွန်ပြီးတော့လှုပ်ဆောင်မှုရှိတယ်ဒါတော့ကျွန်တော်တို့လူခွေချုပ်ပေါက်မှုနဲ့တတ်မှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒါစင်ကြေပေးတာမဟုတ်ပါဘူးအခုလိုမျိုးဖြစ်ပြနေတဲ့ဟာကိုကျွန်တော်တို့မထိန်သိမ်းဘူးဖြစ်ပြတဲ့ဟာကိုအရေးမီလို့ရှိရင်ကျွန်တော်တို့နိုင်ငံမှာအစဉ်ဆက်ဖြစ်နေတဲ့အပြစ်ရှိတဲ့သူကနေအပြစ်ကနေကင်းလွတ်တဲ့ရင်ကျေးမှုကြီးဆက်ဖြစ်သွားလိမ့်မယ်။ Culture of impunity ဆိုတာကျွန်တော်တို့မလိုချင်လို့တောက်တွန်းလှန်မှုတွေကျွန်တော်တိုက်ပွဲဝင်နေတာ။အဲ့ဒါကိုဆက်လက်ကျင့်သုံးမယ်ဆိုနောက်ထပ်ဒါမျိုးကျွန်တော်တို့အပြစ်ရှိတဲ့သူကနေအပြစ်ကကင်းလွတ်တာမျိုးကျွန်တော်အပြစ်မခံနိုင်ဘူး။ဒါကြောင့်မလို့ဒီကိစ္စတွေလည်းကျွန်တော်တို့တိုင်ကြားနိုင်မှုတွေလမ်းကြောင်းတွေဖွင့်ထားပါဗျ။ရေရုံကြည်ကြည်နဲ့တိုင်ကြားတဲ့အမှုတွေကိုလည်းကျွန်တော်တတ်နိုင်တဲ့၍လုံနိုင်တဲ့၍ဒါကိုကျွန်တော်တို့ဖြည့်ရှင်းမှုအတွက်ကြိုးစားတယ်။ဒါအပြင်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီအင်အားစုနဲ့ဒီတော်လှန်ရေးအင်အားစုတွေကြားမှာဒါတွေကိုစိတ်လွတ်ကိုလွတ်စိတ်ညက်เนาะကျွန်တော်မထိန်နိုင်လို့လှုပ်ဆောင်တာတွေဥပဒေကိုမလိုက်နာတဲ့ဟာတွေမဖြစ်ဖို့အတွက်တားဆီးမှုတွေပညာပေးမှုအပိုင်းတွေဒါတွေကိုထိမ့်သိမ့်မှုအပိုင်းတွေတပြိုင်တည်းလှုပ်ဆောင်ရရှိပါတယ
်။ကဲ။ဆိုတော့တခါတရင်ချတော့အများစုကအခုချိန်ကရှုပ်ထွေးတယ်ဒီချိန်မှာဒါတွေကမကင်တွယ်နိုင်ဘူးဒီချိန်ကျရင်ကင်တွယ်မှာပါဆိုတာတဲ့တကယ်တမ်းတော့ဒီလက်ရှိကာလမှာကိုပဲဒါတွေကအခုကတည်းကချုပ်တင်ပြီးတော့ဟန်တာဆောင်ရွက်သွားမယ်အရာတွေလို့ထင်ပါတယ
်ဟုတ်ပါတယ်တချို့တော်တော်များများကတော့ပြောပေါ့ဟာဒီကိစ္စအရေးကြီးတဲ့စစ်တပ်ပဲကျွန်တော်တို့ဒါကိုပို့ပြီးတော့အပြစ်ပေးရေးရုံလို့ပါစစ်တပ်ချုပ်ငိမ့်သွားလို့ရှိရင်ဒါတွေကအကုန်လုံးပြီးသွားမယ်ဆိုရဲဟာကျွန်တော်တို့ဒီလိုမျိုးလူခွေးကိစ္စဆိုတာတခုပြီးမှနောက် issue ခံရတာမဟုတ်ကျွန်တော်တို့လှုပ်ဆောင်တဲ့တော်လှန်ရေးကာလအတွင်းမှာလည်းလူခွေကိုလေးစားဖို့လူခွေကိုကိုယ်လူတွေကနေမတိပဲနဲ့ကျူးလွန်တာမဖြစ်ဖို့အမြဲတမ်းထိန်းကြောင်းရတာဖြစ်ပါတယ်။အဲ့ဒါမဟုတ်လို့ရှိရင်ကျွန်တော်တို့နောက်ထပ်အာဏာရှင်စနစ်ကိုကျွန်တော်တို့ထပ်ပြီးတော့အားပေးရရောက်မယ်။ကျွန်တော်တို့လိုချင်တဲ့လူသားကိုကာကွယ်ပေးတဲ့လူတိုင်းကိုကာကွယ်ပေးတယ်ဆိုရဲတရားဥပဒေမရှိရင်နောက်ထပ်ကျွန်တော်တို့တရားဥပဒေမဲ့တဲ့နိုင်ငံတော်ကိုဖျို့ဖျဲနဲ့တိဆောက်တဲ့ပုံစံမျိုးဆက်ဖြစ်မှာပါ။အရန်အရေးကြီးလာပါတယ
်။သူဝန်ကြီးတို့အနေနဲ့ဒီအခုလိုမျိုးပေါ့နော်တရားနစ်နာသူတွေအတွက်တရားမျှတမှုရအောင်လူခွေချုပ်ဖောက်မှုတွေကိုဟိုမှတ်တမ်းတင်နေစ조사ဆောင်ရွက်နေတဲ့အခါမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကရောဘလို့အခြေအနေအနေအထားမျိုးရှိပါသလဲ
ဟုတ်ကျွန်တော်တို့ဒီတရားခုနပြောသလိုပေါ့နော်လက်ရှိမှာပြည်တွင်းဥပဒေရအကြမ်းဖက်စစ်တပ်ကိုကျွန်တော်အရေးကြီးပေါ်ခက်ခဲတယ်ဒါပေမဲ့ကျွန်တော်လုံနိုင်တာကနိုင်ငံတကာရဲ့ကျွန်တော်တို့ဒီမိုကရေစီရအမှန်တကယ်လေးစားလိုက်နာပါတယ်ကျွန်တော်တို့အားပေးပါဆိုနိုင်ငံတွေရဲ့ဟိုဝိုင်းဝန်းလုဆောင်မှုကအရန်ရေးကြည့်လာပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအမြဲတမ်းအကြမ်းဖက်စစ်ကောင်စီစစ်အုပ်စုကိုနောက်ထပ်အ အာဏာမရှိနိုင်မှုအတွက်သူတို့ဖြတ်တောက်မှုတွေလှုပ်ဆောင်ပေးပါစီးပွားရေးဖြတ်တောက်မှာလက်နက်တင်ဖို့ရောင်းချမှုဖြတ်တောက်မှာအထူးဖြင့်လေရင်စီတင်ဖို့ရောင်းချမှုဖြတ်တောက်မှာတန်တမာရေးရဖြတ်တောက်ပါဆိုပြီးကျွန်တော်တို့ပြောတာအဲ့တော့အဲ့ဒီပိုင်းမှာတော့ဒါတော်တော်များများနိုင်ငံတော်တော်များများလိုက်နာတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့နိုင်ငံတွေအားလုံးကနေဟန်ချက်ညီညီနဲ့အရေးယူဆောင်ရွက်မှုပိုင်းမှာအားနည်းနေတော့မယ်
ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာကလည်းဖိအားပေးတာတွေတော့ရှိတယ်ဒါပေမဲ့ဝင်ကြီးလည်းထောက်ပြသလိုပဲအားနည်းတာတွေရှိရပေါ့လေဆိုတော့စိုးရိမ်နေဆိုတာနဲ့ဝေဖန်တာနဲ့ကန့်ကွက်တာနောက်နဲ့လုံလောက်ရလာပေါ့ပို့ပြီးတော့ထိကြောက်ဖို့အတွက်ဘာတွေလုပ်နိုင်မလဲတချို့အစိုးရတွေကလည်းဒါထိတွေ့ဆက်ဆံမှုစူးစမ်းတာတွေရှိတယ်ဒါတွေကတော့ဘယ်လောက်ထိအလားအလာကောင်းနိုင်မလဲဘလို့ပို့ပြီးထိရအောင်လှုပ်ဆောင်နိုင်မလဲရှင့
်တချို့ကအကြမ်းဖက်စစ်အုပ်စုကိုသွားပြီးတော့တွေ့ပြီးတော့ဟိုဖြောင်းဖြနိုင်မယ်ထင်တယ်ကျွဲပါဆောင်တိဆိုတဲ့စကားအလူလူပေါ်လာတာမဟုတ်ပါဘူးကျွန်တော်တို့အခုချိန်မှာစစ်တပ်ကိုအာဆီယံရဲ့ 5 point the border တူညီချက်နဲ့တောင်းဆိုခဲ့တာဘယ်လောက်ကြာပြီလဲလွယ်လွယ်လေးပဲဖမ်းရတဲ့လူတွေလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်တန့်ဖို့တွေးဆမှုတွေလှုပ်ဆောင်ပေးဖို့ဆိုတာဒီ3နှစ်ကျော်တည်းမှာဘာမှမလိုက်နာပဲနဲ့ပြည်သူပို့ပြီးတော့တတ်တယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးမှာကျွန်တော်တို့ဒီမိုကရေစီပြည်သူတွေဘက်ကတွေးဆနေတိုင်အောင်ဒီလိုမျိုးခြေနေကသူတို့ဘက်မှာစိတ်ရင်းသဘောထားမကောင်းမှုဆိုတာရှင်းပြနေပါတယ်အဲ့တော့ဒါကိုကျွန်တော်သတိထားစေချင်တယ်နောက်တစ်ခုကတွေးဆုံပြီးတော့သွားပြီးတော့စကားပြောလိုက်ပြီဆိုတော့အကြမ်းဖက်စစ်တပ်တွေငါတို့ကိုမူဝါဒပြောင်းပြီးတော့သူတို့စကားတွေပြောလာပြီငါတို့ကိုသူတို့ထောက်ခံလာပြီဆိုတော့အသက်ကယ်ဆေး message ပေးတဲ့ဟာမျိုးဖြစ်တယ်ဆိုတော့လေသဘောပေါက်ဖို့လိုအပ်ပါတယ်ဒီနေရာမျိုးမှာသွားပြီးတော့တွေးဆုံမှုအတွက်တခြားနည်းနဲ့ဖြစ်နိုင်မလားဆိုတော့ဒီမဖြစ်နိုင်တဲ့မျှော်လင့်ချက်တွေပေးပြီးတော့တွေးဆုံမှုမျိုးတော့ကျွန်တော်တို့ဒါလက်မခံနိုင်ပါဘူးဗျ
အမေရိကန်ဆိုရရဲ့မူဝါဒနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်လက်ရှိမှာတော့ဒါဟိုတခြားနိုင်ငံတွေနဲ့ရှင်တော့အပြင်းထန်ဆုံးမြန်မာစစ်တပ်ပေါ်မှာဖိအားပေးတယ်ပေါ့လေဒါပေမဲ့လက်ရှိဒီမူဝါဒကရောလုံလောက်မှုရှိပါရဲ့လားပို့ပြီးထိရအောင်ဘာတွေလုပ်နိုင်မလဲရှင
်မလုံလောက်သေးဘူးဗျအထူးသဖြင့်ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ဒီရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုကျူးလွန်နေတော့စစ်တပ်ဆိုပြီးတော့သူတို့တတ်မှတ်ထားတာရှိတယ်ဒါပေမဲ့အဲ့ဒီအတွက်တရားမျှတမှုကိုဖော်ဆောင်နိုင်ဖို့အတွက်အမေရိကန်ဆိုရဒီထက်ပိုမှုပြီးတော့ပြင်းထန်တဲ့တရားဥပဒေရန်နီယာကိုအသုံးပြုပြီးတော့ပေါ်ဆောင်မှုလိုအပ်တယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒါရိုဟင်ဂျာ issue ကဒီမတိုင်ခင်ဒီအာဏာသိမ်းမှုမတိုင်ခင်ဖြစ်ခဲ့တာ။အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းနောက်ထပ်ရာဇဝတ်မှုကျူးလွန်နေတာတကယ်ကျွန်တော်တို့ War Crime on Crime Case Unit ကိုမြောက်တယ်။အဲ့တော့ဒီကိစ္စမှာရာဇဝတ်မှုဖြစ်သတ်မှတ်ထားတဲ့ရာဇဝတ်ကောင်တွေနဲ့လက်ဆွဲနှုတ်ဆက်တဲ့အရာမျိုးမဖြစ်အောင်သတိထားဖို့လိုအပ်တယ်။နောက်တစ်ခါတကယ်တမ်းတရားမျှတမှုပေါ်ဆောင်မယ်ဆိုရင်တော့ဒီလောက်နဲ့ကျွန်တော်တို့အတိအမှတ်ပြုပြီးတော့ရာဇဝတ်သားအဖြစ်လှုပ်ဆောင်မယ်ရာဇဝတ်သားတွေကိုထိရောက်တဲ့တရားဥပဒေဖော်ဆောင်နိုင်မှုတစ်ချိန်တည်းမှာနိုင်ငံတကာကမျှော်မှန်ထားတဲ့နိုင်ငံတကာ the global justice ဆိုတဲ့ဟာကိုအကောင့်ထည့်ဖော်နိုင်မှုဒီထက်တွန်းတွန်းတိုက်တိုက်လှုပ်ဆောင်ပေးဖို့လိုအပ်တယ်တစ်ချိန်တည်းမှာသူ့ရဲ့နိုင်ငံတစ်ခုတည်းမကဘဲနဲ့အမေရိကန်အစိုးရရဲ့ဒီကောင်းမွန်တဲ့နိုင်ငံရေး policy နဲ့လက်တွဲလှုပ်ဆောင်နေတဲ့တခြားနိုင်ငံတွေကဒါကိုပူးပေါင်းဆောင်ရွက်ဖို့အတွက်တန်တမာအားတွေကိုပို့ပြီးတော့သုံးသင့်ပါတယ်လို့ပြောချင်ပါတယ
်။ဟုတ်ကဲ့ဝန်ကြီးကျေးဇူးများတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်
။ဟုတ်ကဲ့ပြောခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ် VOA ဟုတ်ကဲ့
။မောက်ခင်ဖြူထွေးမေးမြန်းခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်ဘူးစီးပွားရေးပဲလက်ကြအောင်ပါမြန်မာနိုင်ငံအနေနဲ့နှစ်စဉ်ဆန်တဲ့ဆန်တွဲပစ္စည်းတန်းချီ2,000,000လောက်ပြီးပတင်ဖို့ကိုရည်မှန်းဆောင်ရွက်နေပြီးစံစမလုပ်ငန်းဆိုင်ရာမူဝါဒတွေကို digital နည်းပညာနဲ့ထိန်းချုပ်ဖို့လည်းဆောင်ရွက်နေပါတယ်။အချိန်ထဲမှာပဲစံစည်းထိန်းနိုင်ဖို့အပြင်ပေါက်ဈေးထက်သက်သာတဲ့နှုန်းနဲ့ဆန်ရောက်ချနေပါတယ်။စံစမမူဝါဒအပြောင်းလဲတွေအကြောင်းကိုဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမှတ်သိမ်းထိုက်ကတင်ပြထားပါတယ
်။နေပြည်တော်ရန်ကုန်မန္တလေးပဲခူးနယ်ရာဝတီတိုင်းတို့မှာတမတ်စင်းနှုတ်နဲ့ဆန်ရောင်းပေးနေပြီလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကကြေညာလိုက်ပြီးစံတန်ချိန်90ဒါမှမဟုတ်လဲစဘာတင်း9,000နဲ့အထက်သူလောင်သူတွေမှတ်ပုံတင်ဆင်းသွင်းကြဖို့လဲစစ်ကောင်စီကထပ်ပြီးညွှန်ကြားထားပါတယ်ပေါက်ဈေးထက်သက်သာတဲ့တမတ်စင်းနဲ့ရောင်းချတဲ့နေရာတွေမှာတော့ဝယ်သူတွေများပါတယ်ဒါပေမဲ့ခွဲရမ်းနဲ့ပဲရောင်းချတာဖြစ်ပါတယ်စံနဲ့စံတွဲပစ္စည်းပြပတင်ပို့မှုကိုနှစ်စဉ်တန်ချိန်2,000ခမန်းချီတန်ပို့အမေရိကန်ဒေါ်လာတန်1,000ကျော်ဖို့ထိတင်ပို့နိုင်ရေးရည်မှန်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံပိုင်သတင်းကဇွန်လအစောပိုင်းမှာထုတ်လွှင့်ပါတယ်။ဇွန်လ9ရက်နေ့ MRTB သတင်းမှာမြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ရဲ့ဖြေကြားချက်ကိုအခုလိုထုတ်လွှင့်ပါတယ်။
န်စကွဲပြပတင်ပို့မှုအနေနဲ့ဆိုရင်စင်စင်တန်းချိန်နှစ်ပန်းဝင်းညက်တင်ပို့ဖို့ရထားပြီးတော့ပို့ဖို့ဝင်ငွေအမေရိကန်ဒေါ်လာပန်း1,100ဝင်းကျင်လောက်နှစ်တိုင်းရထားပါတယ
်ပို့ခုံရထားချက်အဖြစ်တစ်နှစ်ကိုတန်းချိန်နှစ်သန်းနီးပါးရှိမှန်းထားပေမဲ့ပြည့်မီတဲ့နှစ်တွေရှိသလိုရထားချက်မပြည့်တဲ့နှစ်တွေလည်းရှိတယ်လို့စံစပါအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကအဲ့ဒီသတင်းမှာပြောဆိုထားပါတယ်ဒါပေမဲ့လည်းစံစဘာစည်းနှုံးတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့စံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူပြီးမေးမြန်းဆွေးနွေးနေကြောင်းစစ်ကောင်စီကဇွန်လ22ရက်နေ့မှာသတင်းထုတ်ပါတယ်။2021ခုနှစ်ဆီယနာသိမ့်မှုနောက်ပိုင်းကုန်စည်နှုံးကြီးမြင့်မှုတိတိတသာတိုးလာနေတာနဲ့အတူစံစည်းနှုံးတည်ငြိမ်ရေးအတွက်ဆိုပြီးမြန်မာနိုင်ငံစံစဘာအသင်းချုပ်ကဦးဆောင်ပြီးဈေးကွက်ပေါက်ဈေးထက်သက်သာတဲ့နှုန်းထားတရက်နဲ့စံရောင်းချပေးမှုတွေကတော့ဇက်တိုက်ရှိခဲ့ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာတော့သတ်မှတ်စံစည်းနဲ့ရောင်းချပေးတဲ့ဒေတာတွေပိုပြီးတိုးလာပါတယ်။လက်တလောတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ဘက်မှာတော့ကုန်စည်နှုံးချိမြင့်မှုနဲ့ကြုံနေရပြီးရိတ်ခါအခက်ခဲတချို့လည်းရှိကြောင်းဒေတာကန်ဥထွန်းကြီးက VOE ကိုပြောပြပါတယ်
။စစ်တွေကတော့ဒီစစ်ကောင်စီကနေအပြင်ကကျွန်တော်တို့ဒီအချင်းချင်းဟိုဝင်ထွက်လို့မရတဲ့အခါကျတော့စစ်ကောင်စီကနေရောင်းချပေးတဲ့ဆိုင်တွေသာတုံးရတယ်ပေါ့လေစစ်တွေမျိုးတွင်းကြတော့လေမရှိတဲ့ကြောက်ဖြူကလည်းဒီမိုဇာမျိုးမျိုးနဲ့တော့တွင်းခွင်ပေးတယ်ဆရာမရေတွင်းခွင်ပေးတယ်ဆိုတာကဒီဆိုင်တွေကိုတော့စားသုံးလို့ရအောင်တော့တွင်းခွင်ပေးထားတာမျိုးတော့ရှိရတာဆိုတော့စားသောက်ကုန်အများစုကကြတော့ဒီစစ်ကောင်စီဘက်ကနေပြီးတော့ပြည်မကကယူပြီးတော့ရောင်းတယ်တွင်းချောက်တဲ့မျိုးတွင်းလောက်မှာပဲဒီစစ်ကောင်စီရဲ့ရောင်းတာကိုပဲဝယ်ရတယ်ကြံတဲ့လူတွေကိုတော့ရောင်းခွင်မပေးဘူးပေါ့လေအဲ့လိုမိုဇာမျိုးသူတို့ကတော့စစ်ကောင်စီကမရောင်းဘူးဆိုလို့ရှိရင်တော့စိုးရင်ရတဲ့အခြေအနေမျိုးရှိရပေါ့လေအခုကိုနိုင်ကကိုဒီစစ်ကောင်စီမျိုးပေါ်တချို့မျိုးပေါ်မှာဆိုလို့ရှိရင်ဒီဆန်တွေတအားကိုဈေးတက်တယ်ဟာမျိုးတွေဖြစ်ကုန်တာပေါ့ဆရာမကြီးအဲ့လိုမျိုးတော့ရှိနေတယ်ဆိုတော့ဒီဒါကတော့စစ်ကောင်စီဖက်ကဘယ်လောက်ထိဒီလူတွေကိုဒီလူတွေရဲ့ဒီဆန်နဲ့ရဲ့ခါလုံဆောင်မှုကိုဟိုအာမခံပေးမလဲဆိုတဲ့အပေါ်မှာမူတည်လို့ပြောလို့ရတယ်ပေါ့လေ
အဓိကစပါးစီကောင်းတာချောက်မြန်မာနိုင်ငံမှာ2023ခုနှစ်မိုးစပါးရာသီအတွင်းမြေဩစာအသုံးပြုမှုတိုးလာတယ်လို့နိုင်ငံတကာဆန်းရိပ်ခါမူဝါဒ Institute IFPRI ကဖော်ပြပါတယ်။ဒါပေမဲ့လေသမားတွေအတွက်စိုက်ပျိုးထုတ်လုပ်ရေးကုန်ကျစရိတ်ဟာဆိုရင်2022ခုနှစ်နဲ့ရှင်ရင်2023ခုနှစ်မှာစရိတ်ကပိုပြီးတော့များလာတယ်လို့ IFPRI ရဲ့လေးလာချက်ကဖော်ပြပါတယ်။စိုက်ပျိုးရေးသုံးဆက်ပစ္စည်းတွေနဲ့လုံသားစရိတ်ကလည်းတိုးလာတဲ့အကြောင်းလုံသားစရိတ်တိုးလာတယ်ဆိုပေမဲ့2023ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်မတ်လအတွင်းကုန်စည်နှုန်းတက်တာက39ရာခိုင်နှုန်းရှိကြတာကြောင့်လုံအားကပိုရပေမဲ့ကုန်စည်နှုန်းတက်တာကိုမကမိဘူးလို့လည်း IFPRI အစိုးရခန်းစားကထောက်ပြထားပါတယ်တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးကြရသူတွေအတွက်ငွေကြေးဖောင်းပွားမှုနဲ့အထွေထွေကုန်စည်နှုန်းကြီးမြင့်မှုကြောင့်အခက်အခဲဖြစ်ရပါတယ်။ရခိုင်ဒေသစစ်ဆောင်များရဲ့အခက်အခဲကိုလည်းရခိုင်ဒေသကံဦးထွန်းကြီးကအခုလိုပြောပြပါတယ
်။တချို့စခန်းရှိရပေါ့လေနော်တချို့စခန်းမျိုးတွေစီမှာမိကိုပြီးတော့ဒီမိကိုနေကြတဲ့ဟာတွေရှိတယ်ဆိုတော့ဒီဟောပေါ့ကြားတဲ့ကြားပိုင်းလောင်းကမ်းတွေကိုပဲဝင်ပြီးတော့လောက်ကြတာပေါ့နော်အဲ့လိုပုံစံမျိုးဖြစ်ရှင်းနေကြတာရှိတယ်။ဘာဒီနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပံ့တာအနေပါအနေချင်းလောက်ရှိတယ်ပေါ့လေ။တန်အများကြီးရောဆားလောက်တော့ရတဲ့အချိန်တွေမျိုးထိတော့မရှိပါဘူး။ဟု
တ်ကဲ့။
ဆိုတော့ကွန်စင်းကလည်းရမ်းတက်တဲ့အခါကျတော့ဒီစစ်ဆောင်တွေကိုအလောက်ကန်ရှိတဲ့လူတွေကဒီမိုးရသည်ဆိုလို့ရှိရင်တော့စိုက်ပျိုးရေးလောင်းကမ်းတွေရှိမယ်ဆရာမရေ။ငါလောင်းကမ်းတွေရှိမယ်စိုက်ပျိုးရေးလောင်းကမ်းတွေရှိမယ်။တခြားဒီကြပိုင်းလောင်းကမ်းပေါ့လေ။ဥပမာဒီမိုးရသည်မှာအဲ့ဒီဟင်းရခုတာခုပြီးတော့ရောင်းတာမျိုးတော့ပေါ့နော်
တချိန်တည်းမှာပဲစီးပွားရေးနဲ့ကုသရဝယ်ရေးဝန်ကြီးဌာနကလည်းပြည်တွင်းစံစပါဖူလုံရေးပြည်ပတင်ပို့ရေးအပါအဝင်စံစပါဆိုင်ရာမူဝါဒတွေအတွက်လို့ဆိုပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစလို့စံစပါတူလောင်ရုံတွေကိုဝန်ကြီးဌာနမှာမှတ်ပုံတင်ဆင်းသွင်းကြဖို့ညွှန်ကြားထားပြီးလက်တလောမှာထပ်ပြီးတော့ညွှန်ကြားနေပါတယ်ဒါအပြင်တပ်မဆင်းနှုံးနဲ့ဆံရောင်းချမှုတွေပုဂ္ဂိုလ်တချို့ခေါ်ယူစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့ဆံအယောင်းဝယ်လုပ်ငန်းတွေဘက်မှလည်းအခြေအနေကိုစောင့်ကြည့်နေကြပြီးလုပ်ငန်းလဲပတ်မှုအရှိန်လျော့သွားပါတယ်
လုံချုံရဲ့အရာအမည်မဖော်လိုတဲ့ဆန်ရောင်းအဝယ်လုပ်သူတို့ကတော့လက်ရှိမှာဆန်ဆက်တွေရဲ့လက်ချံဆန်စပါးစည်ရင်ခောက်ယူနေတယ်လို့ VOA ကပြောပါတယ်ရှင
်မတ်တင်ထရဲ့စီဝါရေးစီစဉ်မှာခုတော့လူမှုရှုခင်းစီစဉ်မှုဆက်ချင်ပါတယ် LGBTQ+ လို့ခံယူထားသူတွေအနေနဲ့ပြုမှုနေနေရှင်းသန်နေထိုင်နိုင်ဖို့ဘယ်လိုခက်ခဲတွေကိုကျော်လွှားကြရပါသလဲသူများလက်ခံလာအောင်မလုပ်ခင်ကိုယ်တိုင်လက်ခံဖို့ဘလောက်အရေးကြီးပါသလဲတရုတ်ဆောင်ဆိုတော့ Russell Tech ကိုပတ်စုမြတ်မင်းမြတ်ပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ
် American ပြည်ထောင်စုမှာလိင်စိတ်ကွဲပြားတဲ့ LGBTQI+ အတိုင်းဝိုင်းနေတဲ့ဒီရဲရဲမှုနဲ့လူမှုဝန်ကျင်အတွက်အကျိုးပြုမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂျွန်လတစ်လလုံးကိုသူတို့ကိုဂုဏ်ပြုတဲ့ Pride Month အဖြစ်နဲ့သတ်မှတ်ထားပါတယ်လိင်သူချစ်သူဒီ Gay နဲ့ Lesbian တွေအတွက်ဂုဏ်ပြုတဲ့ Pride Month ကိုသမရာဟောင်းဘယ်ဂလင်တန်လက်ထက်1996ခုနှစ်ထဲကစတင်သတ်မှတ်ခဲ့ပြီးတော့ပို့ပြီးတော့မှကျယ်ပြန့်ကွဲပြားလာတဲ့ LGBTQI+ အတိုင်းဝိုင်းတွေအတွက်ကိုအခုလက်ရှိဒီသမရာဂျိုးဘိုင်ဒန်လက်ထက်အထိကိုသတ်မှတ်ဂုဏ်ပြုလာတာဖြစ်ပါတယ်အခုလိုမျိုးဒီတရားဝင်သတ်မှတ်အတိအမှတ်ပြုတဲ့အတိုင်းဝိုင်းမှာတော့မှကိုကိုကိုဒီ LGBTQI+ လို့ခံယူသူတွေအနေနဲ့ဒီပွင့်ပွင့်လင်းလင်းရှင်းသန်နေထိုင်ဖို့အတွက်စိန်ခေါ်မှုတွေအခက်အခဲတွေရှိနေဆဲဖြစ်ပါတယ်ဒီလိုအခက်အခဲတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတယောက်ဖြစ်တဲ့ဒီတရုတ်ဆောင်အဆိုတော် Russell Tech ကိုသူကြော်ဖြတ်ခဲ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့မေးမြန်းထားပါတယ်။သူကတော့အခုလက်ရှိ American ပြည်ထောင်စုမှာရောက်ရှိနေထိုင်နေသူဖြစ်ပါတယ်
။ကျွန်တော်ကတော့ဒီ LGBTQIA+ community ထဲမှာတော့ queer တယောက်အနေနဲ့ကျွန်တော်ခံယူထားပါတယ်ဆရာ။ဒီတယောက်ကို attractive ဖြစ်ဖို့ကကျွန်တော်အနေနဲ့ gender မလို့ဘောနော်သူတို့ sexual orientation မလို့the long lasting knee solution but to never so knee sa kwe shi so the problem like how
the lgbtiq plus the da ma hobu bo le pyo chin na ga di late to chit to to gay da ma mho yin lesbian so ra ko raw ma di che che pye pye lat ma khan ne atai wai ne ma ko wa akhu lo myo di queer tia a ni ne pwin pwin lin lin jet ti bo atwet ko blaw thi bo no a tin kya ya de le di sait khon mu ri jaw phyat kya ya de le so ra ko le pyo pya ba la shin
chan le jet ti ya la a mya yi bo no a lo so paw won chin ye long pyan mu ri khan ya ma ri na tay aw mu ri khan ya ma ri ဒီရဆွေငယ်ပါတယ် especially ကျွန်တော်ကဒီနုပညာလောကထဲမှာတိကျဆောင်တရားအနေနဲ့ပေါ်လာပြီးတော့ပေါ်တော့ကျွန်တော်လှူရှာမှုတွေလည်းရှိနေခဲ့တဲ့အတွက်ပုံဝန်ချင်ကတော့အဲ့လိုဟို queer sexual orientation ကိုတော့လို့လောက်ပြောင်းလာတော့မရှိဘူးဒါပေမဲ့ဟို culturally အရာပေါ့နော်ကျွန်တော်တို့လုံးဝ open မဖြစ်ကြတော့အသိပြီးတော့မပြောကြရတဲ့အခြေအနေတစ်ခုဖြစ်နေခဲ့တာအခုအချိန်မှာဆိုလို့ရှိရင်တော့ Facebook မှာ social media မှာတော်တော်များလူငယ်တွေရောများဟိုကျေဝင်ပေါ်တော့ကိုယ်ကျပုံပြတတိရှိရှိနဲ့သူတို့ရဲ့ sexual orientation ကိုအရှိရောအခြေတိုင်းဝန်ခံကြရတယ်နေထိုင်နိုင်ကြရတဲ့အတွက်လည်းတကယ်ကိုလည်းကုန်ပြူပါတယ်ဟုတ
်ဒီလိုပြောတာနဲ့တဆက်တည်းအမမေးချင်တာပေါ့နော်ကိုရာဆော့ကဒီမြန်မာနိုင်ငံမှာအမှုပညာအလုပ်တွေလုပ်ခဲ့တဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီ LGBT QI+ တွေအနေနဲ့ပေါ့နော်ဒီကိုယ့်ရဲ့ဖြစ်တည်မှုကိုလွတ်လွတ်လပ်လပ်ဒီပြသပြီးတော့ပေါ့ကိုယ်မှာရှိတဲ့ဒီအစွမ်းအစတွေကိုအပြည့်အဝအသုံးချနိုင်ဖို့အတွက်ကဒီကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာရှိနေတဲ့သူတွေပေါ့ကြဲကြဲပြက်ပြက်ပြောမယ်ဆိုရင်တော့ဒီလူမှုအတိုင်းအဝိုင်းရဲ့ဒီထောက်ခံမှုဒီပံ့ပိုးမှုကဘလောက်ထိအရေးကြီးတယ်လိုအပ်တယ်လို့ရောပြောနိုင်မလဲရှင
့်110% အရေးကြီးပါတယ်လူတယောက်ကဆက်စပ်ရရပေါ့နော်ဒီ especially mental support
စိတ်ပိုင်းဆိုင်ရာထောက်ပံ့မှု
စိတ်ပိုင်းဆိုင်ရာထောက်ပံ့မှုမရှိဘူးဆိုလို့ရှင်ပထမဆုံးအနေနဲ့ဒီကိုရဲ့ဖြစ်တည်မှုကမောင်ရင်နေရဆိုတော့မဟုတ်ဘူးဆိုတော့ယုံကြည်ရမှာဖြစ်ပါတယ်ဒါကပုံဝန်ကျင်ရဲ့ဥမာတငယ်ချင်းတွေပေါ့ဒါမို့လဲရှင်လဲမိဘတွေLGBT တွေရဲ့challenge ကမြန်ရင်မတူပါဘူးပထမဦးဆုံးသူတို့ကကိုလည်းခံနိုင်သေးခင်ပါပုံဝန်ကျင်ရဲ့ညှိုးထိုးမှုဝေဖန်မှုတွေကိုဟောတို့ရင်ဆုံးပေါ့နော်အဓိကတို့ချစ်ရတဲ့လူတွေတို့ကိုတမျိုးပြောင်းထင်သွားမှာတကယ်ချင်းနေရတို့ကိုလူဖြစ်ရှုံးနေလို့ထင်မှာတို့တစ်ခုမှားနေတယ်လို့ထင်မှာအဲ့ဒါကိုတို့ရင်ကြတာပေါ့နော်အဲ့တော့ပုံဝန်ကျင်ရဲ့နားလည်ပေးမှုလက်မခံနိုင်အောင်မှနားလည်ဖို့ပေါ့နော်ချို့ရကြတော့လက်ခံနားလည်နိုင်နေဆိုရင်တော့အကောင်းဆုံးပါချို့ရကြတော့နားလေဒါပေမဲ့ ငါလေးရက်တည်မှုကိုလက်မခံနိုင်ဘဲကနားလေတယ်အဲ့အဆင်တော့ရောက်ဖို့တော့တော်ကြိုးစားပဲဖြစ်ပါတယ်
အဲ့တော့ကိုကိုတိုင်းပေါ့နော်ခုနပြောသလိုမျိုးဒီကိုရဲ့အနီးကပ်ဆုံးဒီကိုရဲ့မိသားစုဝင်တွေရဲ့နားလည်မှုမရမှာစိုးရိမ်နေဆိုတော့ကိုရာဆောကရောကိုရဲ့ဒီဘယ်လိုပြောမလဲအမိသားစုတိုင်ဝိုင်းကိုကိုကဒီလိုကိုရဲ့တယောက်ဖြစ်တယ်ဆိုတာရောပုံမှန်နေနေပြောပြီးတော့မှဒီလိုမျိုးဟိုရက်တည်လာခဲ့တာပါရှင့
် I never got that opportunity with my mom အမေကိုတော့ကျွန်တော်ရဲ့ sociology အကြောင်းကိုပြောဖို့အရင်ဒီဆုံးလူတယောက်ဖြစ်ခဲ့လို့လားတော့မသိဘူးเนาะသူဆုံးသွားတဲ့အချိန်အထိအမ်ကိုကဒီလိုလူတယောက်ပါဆိုတာကိုပြောခွင့်မရခဲ့ဘူးအမ်ဒါပေမဲ့အမေလည်းတီကောင်းတီမဲ့ပေါ့เนาะမိဘတွေကတော့ mom knows best ဆိုတဲ့အတိုင်းပဲမိဘတွေကတော့ကိုယ့်ရဲ့ဖြစ်တယ်မဟုတ်ကိုဘာဖြစ်တယ်ဆိုတော့သူတို့အတိဆုံးနေမှာပေါ့เนาะဒါပေမဲ့ကျွန်တော်ဘာကိုကြောက်နေခဲ့လဲတော့မသိဘူးပေါ့เนาะဟိုဒီအဓိကတော့အမေကကျွန်တော်အချစ်ဆုံးလူတယောက်ဖြစ်တဲ့သူရဲ့အထင်ကြီးလွဲမှာမှာသူအထင်သေးတာကိုကျွန်တော်အရင်ကြောက်တယ်အဲ့ကြောက်လဲမပြောခဲ့ဘူးပေါ့နော်အဲ့အချိန်မှတော့သူဖွင့်ပြောမယ်ဆိုပြီးတော့စဉ်းစားခဲ့ပြီးမယ်အချိန်နောက်ကျသွားရပေါ့
နောက်တစ်ခုကတော့ဒီ American ပြည်တော်စုအပါဝင်ပေါ့နော်ဒီအခုဆိုရင်နိုင်ငံတော်တော်များများအခြားနိုင်ငံတွေအပါဝင်မှာဒီဟိုဒီ Pride Month ဆိုပြီးတော့မှအသိအမှတ်ပြုတဲ့ပွဲတွေလှုပ်လာကြတယ်ပေါ့လေဆိုတော့ဒီ LGBTQI+ တွေကိုပို့ပြီးတော့မှဒီလိုမျိုးနားလဲအသိအမှတ်ပြုလာကြမယ်ဒီသူတို့ရဲ့ဒီအခက်အခဲစိန်ခေါ်မှုတွေကိုပို့ပြီးတော့မှကိုချင်းစာလာနိုင်ကြမယ်လို့ရောအဲ့လိုမျိုးပွဲတွေလှုပ်တဲ့အတွက်ကိုမြင်နိုင်လားရှင
်ကျွန်တော်အခုဒီမှာဆိုလို့ရှိရင်လည်း New York မှာ Pride Events အများကြီးရှိတယ်အဲ့ဒီလေအားရပါတယ်။အခုမြန်မာနိုင်ငံမှာဒါဒီလိုမျိုးpride offense ရှိနေဆိုလို့ရှိရင်ဘယ်လောက်တော့ကောင်းလဲပဲ။ဘာလို့ကျွန်တော်တို့ရဲ့အင်ဒီဂျင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီ pride offense ကိုဟိုကြီးကြပ်ခံတာဆိုအချင်းပါပြီးလို့နေကြတယ်။အဲ့ဒီအချိန်ထဲမှာပဲဟိုကျွန်တော်တို့မြန်မာဒီလူငယ်အချို့လည်းပေါ့နော်။ဒါထိုင်းရောက်မြန်မာလူငယ်အချို့လည်းဒီ offense ကနေတဆင့်မြန်မာပြည်မှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုပို့ပြီးတော့ aware ဖြစ်သွားဟိုလိုပင်းနေရလို့လည်းရှိတယ်ပေါ့နော်အဲ့တော့လည်းone on one တိုင်းကိုမေးဖို့ပြပါရစေ။ဒီကတော့ကျွန်တော် shout out လုပ်ချင်တာကတော့ဟို Demon Tigerin နဲ့အမေလေးပေါ့နော်သူတို့နှစ်ယောက်ဆိုလို့ရှိရင်အခုချိန်ကြီးတော့ရေဝုန်နဲ့မြန်မာနိုင်ငံအကြောင်းကိုလူတကာသိအောင်နိုင်ငံတကာသိအောင်လို့ဒီလိုမျိုး Prime Man တွေမှာပြုလုပ်တဲ့ပွဲတွေနောက် online event တွေပါဆိုလို့ရှိရင်သူတို့ရေဝုန်နဲ့ပါဝင်ကြတာပေါ့နော်
ညယောက်မြန်မာနေတဲ့တရုတ်ဆောင်အဆိုတော် Russell ချက်ပါရှင် LGBTQI+ တွေကိုဥပဒေအရတရားဝင်အသိအမှတ်ပြုထားတဲ့ American ပြည်ထောင်စုမှာတော့ဒီအတိုင်းဝိုင်းတွေအတွက်ကိုစိန်ခေါ်မှုတွေရှိနေသေးတယ်ဆိုတာကို American သမ္မတ Joe Biden ကဒီ2024 Pride Month အတွက်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာအသိအမှတ်ပြုထားပါတယ်ရှင
် View ကိုစာပေးပို့လို့ရဆိုလို့ရှိရင် burmese@viewnews.com ကို email နဲ့ပို့နိုင်တယ်လို့ View ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်လဗလူနိုင်ငံတောင်ပိုင်းကဟစ်စပိုလာအစ္စရေးပဋိပက္ခအချိန်မြင့်စစ်ဖြစ်မလာအောင်အခိုင်အမာကာကွယ်သွားဖို့ဆုံးဖြတ်ထားကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်ကတင်းနာနေမှာပြောလိုက်ပါတယ်အခြေအနေကစစ်ကိုဥတီသွားနိုင်ကြောင်းဒါပေမဲ့ဘယ်အဓိကပါဝင်ပတ်သက်သူတို့ကမှစစ်ဖြစ်မှာကိုမလိုလားကြပါဘူးလို့ဝါရှင်တန်ချေဆိုင် Brooklyn Institute မှာဝန်ကြီး Blinken ကပြောသွားခဲ့တာပါ2022ခုနှစ် February လနောက်ပိုင်း Ukraine စစ်စကတည်းကစစ်မျက်နှာမှာတည်ဆုံခဲ့တဲ့ Russia စစ်သား 8,000 တိရှိတယ်လို့လွတ်လပ်တဲ့ Russia သတင်းဌာန Important Stories ကကျွန်လာနောက်ပိုင်းမှာပြောပါတယ် Russia စုအစည်းအရာ2023ခုနှစ်တနှစ်ထဲမှာတင် Ukraine စစ်မှာတည်ဆုံ Russia စစ်သား 4,000 ခန့်ရှိတာပါမြန်မာနိုင်ငံမှာတော့အင်အားချင်းငွေသတ်မှတ်ချက်တွေကိုကျောလွန်ဖောက်ပြက်တယ်ဆိုတဲ့စွဲချက်နဲ့ပုဂ္ဂလိကဘတ်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာပါတယ်။အဲဒီဘဏ်တွေကတော့ရုံးမဘဏ်၊မြန်မာနိုင်ငံသားများဘဏ်၊ AOD ဘဏ်၊အသေးစားနဲ့အလတ်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ်၊ရွေးပြီးဘဏ်၊မြန်မာမက်ထရိုဘဏ်နဲ့ဆောက်လုပ်ရေးအရာနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးဘဏ်တို့ပဲဖြစ်ကြပါတယ်ခင်ဗျာ။ခုတော့အစီအစဉ်ကိုအဆုံးသတ်ပါစီ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကမတ်သင်္ကီထိုက်ပါ VOA ရုပ်သံရမနက်ပိုင်းစီစဉ်တွေကိုရေဒီယိုကလည်းလိုင်းထိုမီတာ24 40နဲ့51လိုက်လာမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းကြမှာကြပါစေခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ